နောက်ထပ်မြတ်စွာဘုရားကဝရဓမ္မနုပါတိဆိုပြီးတော့လဲမြင်အောင်ရှုဖို့အပြစ်တွေအချုပ်တွေမြင်အောင်ရှုဖို့ဟောထားတယ်။ဘာကဝရဓမ္မနုပါတိလဲဆိုတာကိုလဲပရိနာမိတာမဲ့ပါဠိတော်ဒီမှာအတိအကျဟောထားပါတယ်နော်။အဝိဇ္ဇာနိရောဓရူပနိရောဓတဏ္ဏနိရောဓရူပနိရောဓကာမနိရောဓရူပနိရောဓအာဟာရနိရောဓရူပနိရောဓဝိပရိနာမလက္ခဏာဆိုပြီးဒီလိုဟောထားပါတယ်။ဝိဇ္ဇာဆိုခြင်းကြောင့်ရုပ်ချုပ်ဤတဏှာဆိုခြင်းကြောင့်ရုပ်ချုပ်ဤဥပါဒံဆိုချုပ်ခြင်းကြောင့်ရုပ်ချုပ်ဤသင်္ခါရဆိုခြင်းကြောင့်ရုပ်ချုပ်ဤကံဆိုခြင်းကြောင့်ရုပ်ချုပ်ဤအသင်ဆိုခြင်းကြောင့်စေတသိက်ရုပ်ချုပ်ဤကုသိုလ်ဆိုခြင်းကြောင့်ဥရိကရုပ်ချုပ်ဤအာဟာရဆိုခြင်းကြောင့်အာဟာရဇရုပ်ချုပ်ဤသုကံမဇ္ဇတိကဥရိကအာဟာရရုပ်တို့ရဲ့ချုပ်ခြင်းသဘောပြည့်ခြင်းသဘောကိုလည်းမြင်အောင်ရှိဖို့ဉာဏ်ထား။ဒီတော့အဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဘယ်ခါမှအဝိဇ္ဇာတွေချုပ်တဏှာချုပ်ခြင်းကြောင့်ရုပ်ချုပ်တဏှာဒီဘက်ခါမှချုပ်သွားတယ်။သိနာဖို့မလိုဘူးလား။လိုတယ်။ဒီဘက်ကိုဥစဉ်လို့ဇာပင်တွေကအထုတဲ့ဘက်ဝိတော်ဒီဘက်မဟာဒီကဒုတိယဘက်ဇာပင်တွေ420နဲ့ပြည့်မှအတိအကျဖွင့်ဆိုထားတယ်။အဝိဇ္ဇာနိရောဓရူပနိရောဓတိသက္ကမကဉာဏ်နေနအဝိဇ္ဇာယအနုပါဒနိရောဓတောအနာဂတတရူပကအနုပါဒနိရောဓဟောတိသိစရာဘာဝေအဘာဝတော။အဝိဇ္ဇာနိရောဓရူပနိရောဓတိဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဟူသည်ကအဲ့ဒါမေကဉာဏ်ရည်နာအရဟတမဉာဏ်ဖြင့်ဝိဇ္ဇာယအဝိဇ္ဇာဤအနုပါဒနိရောဓတောနောက်တစ်ခါမဖြစ်သောချုပ်ခြင်းအနုပါဒနိရောဓသဘောမှဝိဇ္ဇာအနုပါဒနိရောဓတောနောက်တစ်ခါမဖြစ်သောအခြင်းချုပ်ခြင်းအနုပါဒနိရောဓကြောင့်အနာဂတရူပကအနာဂတ်ဖြစ်တဲ့ယုတ်တရားဤအနုဘာဒနိရောဓနောက်တစ်ခါမဖြစ်သောအခြင်းချုပ်ခြင်းအနုဘာဒနိရောဓသဘောသည်ဟောတိဖြစ်ပေါ်၍လာ၏ကတ္တမအဘဲကြောင့်ဤဟူမူကားသိစရာဘာဝေအကြောင်းတရားဤထင်ရှားမရှိခြင်းကြောင့်အဘာဝတောအကြောင်းတရားဤထင်ရှားမရှိသည်ဖြစ်ကြောင့်သည်ဘယ်ခါမှဒီအဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကချုပ်မှာလဲအဂ္ဂမေကဉာဏ်ဤနာဆိုပြီးဒီလိုဖတ်ထားတယ်အရဟတမေဉာဏ်ရတဲ့အချိန်ခါမှာအဝိဇ္ဇတဏှာဥပါဒသင်္ခါရကံကြီးချုပ်မယ်သိတဲ့အလုံးကုန်မယ်အရဟတမေရတဲ့အချိန်ခါကျမှအဝိဇ္ဇတဏှာဥပါဒသင်္ခါရကံကချုပ်မှဆိုရင်မိမိကကိုအရဟတမေကိုမရသေးဘူးမရသေးဘူးဆိုလို့ချင်းသူအရဟတမေရတဲ့အချိန်ဒီပြိဿုကံလို့ပြောမလားအနာဂတ်လို့ပြောမလားနောက်တစ်ချိန်တော့ရမယ်ပေါ့နောက်တစ်ချိန်ရမယ်ဆိုလို့ချင်းအခုဒီလောလောဆယ်မိမိကယဟန္တာမဖြစ်သေးတော့အရဟတမေကလည်းမရသေးဘူးမရသေးဘူးဆိုရင်အရတမရမယ်အချိန်ကမိမိဘက်ကနေပြန်ကြည့်လိုက်ရင်တော့အနာဂတ်လို့မပြောနိုင်ဘူးနော်။အဲဒီအနာဂတ်မှာအရတမဉာဏ်ရဲ့အကျိုးမဲ့ချုပ်ခြင်းကြောင့်အကျိုးမဲ့ဆိုတာကနောက်တစ်ခါမဖြစ်တော့ချုပ်ခြင်းမှာနှစ်မျိုးရှိတယ်။ဥပါဒနိရောဓအနုပါဒနိရောဓ။ကိုယုတ်တရားနဲ့တရားတွေပြစ်ဆုံးကံမှာကိုရှိပြီးတဲ့ခန္ဓာအိမ်မှာရှိတဲ့ယုတ်တရားနဲ့ရှိဒီယုတ်တရားနဲ့ဒီဖြစ်ပြီးပြတ်သွားတယ်။ပြတ်သွားပြီးမှနောက်ထပ်အကြောင်းတရားကမကုန်သေးရင်ထပ်ပြီးဖြစ်ပြန်။ဖြစ်ပြီးရင်နောက်ထပ်ထပ်ပြီးပြင်ပြန်လာတယ်အဲ့ဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်နေတဲ့အခါမှာပြက်ပြက်သွားတဲ့ဘောကိုချုပ်ချုပ်သွားတယ်လို့ဒီလိုသုံးတယ်။အဲ့ဒီချုပ်ကြီးကတော့ဥပါဒနိရောဓနောက်တစ်ခါဖြစ်တော့ချုပ်ချင်းရှိနေပြီ။အကြောင်းမကုန်သေးတဲ့အတွက်နောက်ထပ်ထပ်ပြီးဖြစ်မှုရှိတယ်။အဲ့ဒီချုပ်ကြီးမျိုးကတော့ဥပါဒနိရောဓလို့ခေါ်တယ်။ခုဒီမှာကတော့အနုပါဒနိရောဓနောက်တစ်ခါမဖြစ်တဲ့ချုပ်ချင်းအရတမရောက်တဲ့အခါမှာဝိဇ္ဇာတဏဥပါဒနိခါရကံဆိုတဲ့အကြောင်းတရားတွေကိုအကျိုးမဲ့အရတမကပယ်တတ်လိုက်ပဲတော့ပြီးပြီဆိုရင်နောက်ထပ်တစ်ခါဒီဝိဇ္ဇာတဏဥပါဒံသင်္ခါရကံညှပ်ပြီးမဖြစ်တော့ဘူး။နောက်တစ်ခါပဲတော့မှမဖြစ်တဲ့ချုပ်ကြီးကိုတော့အနုပါဒ၊အနိရောဓလို့ခေါ်ပါတယ်။အဲဒီအကြောင်းတရားတွေကနောက်တစ်ခါမဖြစ်တော့ချုပ်ချင်းဖြင့်ချုပ်ချင်းသွားတဲ့အတွက်ကြောင့်အနာဂတတရူပတ္တအနုပါဒ၊အနိရောဓအနာဂတ်ဖြစ်မဲ့ယုတ်တရားတွေရဲ့အနုပါဒ၊အနိရောဓနောက်တစ်ခါမဖြစ်တော့ချုပ်ချင်းဖြင့်ချုပ်သွားတယ်။ဒီခါမှာအနာဂတ်ဖြစ်တဲ့ခုပြစ်ဆုံးပါဖြစ်တဲ့ယုတ်တွေချုပ်တာဟုတ်လား။မဟုတ်ဘူးအနာဂတတရူပတ္တဆိုအတိအကျဖွင့်ထားတယ်။နောက်အနာဂတ်မှာဖြစ်မဲ့ယုတ်တိဟာနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်တယ်။မဖြစ်တော့ချုပ်ခြင်းဆိုတာနောက်ထပ်ဖြစ်မှုကိုမရှိတဲ့ချုပ်ခြင်းဖြင့်ချုပ်သွားတယ်။ဘယ်ခါမှပရိနိဗ္ဗာန်မဆန်းမချင်းတော့ဒီယုတ်တိဒီနာနေရှိတယ်ဘယ်လိုရှိမှာပေါ့။ဥမာဥစဉ်လို့ပြောရရှင်ပရိနိဗ္ဗာန်မဆန်းခင်မှာခန္ဓာ၅ပါးရှိနေသေးတယ်။ ပရိနိဗ္ဗာန်ဆံပြီးတဲ့အခါကျတော့ဘုရားရှင်ရဲ့ခန္ဓာငါးပါးသည်ပရိနိဗ္ဗာန်နဲ့သူတည်းရဲ့နောက်ပိုင်းမှာလုံးဝချုပ်အဲ့ချုပ်နည်းပြီးနောက်တစ်ခါပြန်ဖြစ်သောချုပ်နည်းလားမဖြစ်သောချုပ်နည်းလားဆိုတော့မဖြစ်သောချုပ်နည်းဒီတော့မိမိကပရိနိဗ္ဗာန်မဆံနိုင်ဘူးဆိုရင်နောက်တစ်ခါမဖြစ်သောချုပ်နည်းဖြင့်ချုပ်တဲ့သဘောကိုမြင်အောင်စမ်းကြည့်ရမယ်ဆိုရင်ထိုအချိန်ပြီးအနာဂတ်ဖြစ်မယ်ဥက္ကဖြစ်တယ်ဒါကြောင့်အနာဂတ်တရူပတာဆိုပြီးအတိအကျဖွင့်ထားတယ်နောက်အနာဂတ်မှာဖြစ်မယ်ယုတ်တရားတွေရဲ့ပရိနိဗ္ဗာန်သုတိရဲ့နောက်ပိုင်းမှာနောက်တစ်ခါမဖြစ်သောချုပ်ခြင်းအနုဘာဒံဤရောတဘောအပ်ခြင်းချုပ်ခြင်းသွားလိမ့်မယ်အဲ့ဒီချုပ်ခြင်းမျိုးကိုမြင်အောင်ဆန့်ကြည့်ပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ရုပ်ရှိအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤကြသည်ဖြင့်ဒီသုဘကိုဖြတ်ခြင်းကဒီပရိဗ္ဗာန်ခြင်းနဲ့မှာဒီခြင်းကိုဖောက်ထားဒီဟုတ်တဲ့ကြောင့်ကျင်းတဲ့ပရိဗ္ဗာန်ခြင်းဖြစ်ပြီးအနာဂတ်ကိုဆန့်ပြီးရှိရမယ်သုဘမပါဘူးလားပါနေတယ်ဒါကြောင့်ဒီသုဘကဝါယဘာယလေးရှိနေတာကတတိပဌာန်မှာလို့ပြောနေတဲ့အကျိုးများဒီတတိပဌာန်ဒေသနာတော်ကိုကြက်ကြက်နဲ့နားမလည်လို့ပြောနေတဲ့စကားလေးပါဖြစ်ပါတယ်တတိပဌာန်ရှင်းတဲ့ဘက်ကဘုရားရှင်ကသေခြင်းပြီးတဲ့ရှိအစည်းအဝေးကြက်ဟောထားတဲ့ပြည်ပြောင်းမှာဟောပါတာမဟုတ်ပါဘူးခေါခုံဒီကုန်ရှိနေရှိဝါယကိုကြောက်ပြီးရှိနေတဲ့ရှိနေတဲ့ရှင်မျိုးလည်းမဟုတ်ပါဘူးကိုရှိနေတာကိုကြက်ပြီးလို့ရှိတဲ့ရှင်လည်းမဟုတ်ဘူးအစည်းအဝေးတက်ကြတယ်တခုပြီးတခုတစ်ဆင်းပြီးတစ်ဆင်းတက်ပြီးရှိရတဲ့ပြင်ဆင်ကိုဘုရားရှင်ကအရင်တည်းဟောထားတယ်။ဒါကြောင့်သမုဒယဓမ္မနုပါတိဝါကာယသမေဝိသရတိဝေယဓမ္မနုပါတိဝါကာယသမေဝိသရတိသမုဒယဝေယဓမ္မနုပါတိဝါကာယသမေဝိသရတိအကြောင်းတရားတွေသင်္ချာပြင်အကျိုးကာယယုတ်တရားတွေသင်္ချာဖြစ်ပေါ့အကြောင်းတရားတွေချုပ်ခြင်းသွားရင်အကျိုးယုတ်တရားတွေချုပ်ခြင်းသွားပေါ့အကြောင်းအကျိုးနှစ်အလုံးလို့ရအနိစ္စဒုက္ခဒုက္ခဒုက္ခနတ္တဒုက္ခဒီဘုံမြင်အောင်ရှုဖို့ဘုရားရှင်ခန့်ကြားဝေဒနာစိတ်ဓာတ်ဓမ္မတိကျတယ်ပုံစံတူပဲမြင်ကြတာဒုမုဒိယဓမ္မနုပါတိဝါဝေဒနာတို့ဝိဟာရတိဝေယဓမ္မနုပါတိဝါဝေဒနာတို့ဝိဟာရတိဒုမုဒိယဝေယဓမ္မနုပါတိဝါဝေဒနာတို့ဝိဟာရတိအကြောင်းတရားတွေထင်ရှားဖြစ်အကျိုးဝေဒနာထင်ရှားဖြစ်ပေါ့အကြောင်းတရားတွေချုပ်ငင်းတော့အကျိုးဝေဒနာချုပ်ငင်းသွားပေါ့အကြောင်းအကျိုးတရားလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီလိုလေးမြင်အောင်ရှုဖို့မြင်ကြတာစိတ်ကြတော့သမုဒိယဓမ္မနုပါတိဝါစိတ္တဓမ္မဝိသရတိဝေယဓမ္မနုပါတိဝါစိတ္တဓမ္မဝိသရတိသမုဒိယဝေယဓမ္မနုပါတိဝါစိတ္တဓမ္မဝိသရတိအကြောင်းတရားတွေသင်္ချာဖြင့်အကျိုးစိတ္တတွေသင်္ချာဖြင့်ဘုံအကြောင်းတရားတွေချုပ်ငင်းတော့အကျိုးစိတ္တတွေချုပ်ငင်းတော့ဘုံမြင်အောင်ရှုဖို့သင်္ချာတာအကြောင်းအကျိုးနှစ်အလုံးလုံးရဲ့နှစ်အလုံးလုံးရဲ့အနိစ္စသဘောဒုက္ခသဘောတတ္တသဘောဒီကိုလည်းမြင်အောင်ရှုဖို့သင်္ချာတာပါဓမ္မသဘောခေါ်တဲ့ဉာဏ်နဲ့သတိလေးတွေကြတော့သမုဒိယဓမ္မနုပါတိဝါဓမ္မေသူဝိသရတိဝေယဓမ္မနုပါတိဝါဓမ္မေသူဝိသရတိသမုဒိယဝေယဓမ္မနုပါတိဝါဓမ္မေသူဝိသရတိအကြောင်းတရားတွေသင်္ချာဖြစ်ပေါ်လာရင်အကျိုးဓမ္မအမိရတဲ့သိစိတ္တိတရားတွေသုံးခန္ဓာ၅ပါးအနတ္တ၅ပါးတတ္တပ္ပ၈ပါးဒုက္ခ၄ပါးတရားတွေပေါ့နော်ဒုက္ခနိစ္စသမုဒိယအနိစ္စတရားတွေသင်္ချာဖြစ်ပုံကိုလည်းမြင်အောင်ရှုဖို့ဉာဏ်ကြားထားတယ်အကြောင်းတရားတွေချုပ်ငင်းသွားရင်အကျိုးတရားတွေချုပ်ငင်းပုံကိုမြင်အောင်ရှုဖို့လည်းဉာဏ်ကြားထားပါတယ်အကြောင်းအကျိုးတရားလုံးတို့ရဲ့အိဋ္ဌာတဘောဒုက္ခတဘောအနတ္တတဘောဒီကိုလည်းမြင်အောင်ရှုဖို့ဉာဏ်သက်ထားပါတယ်။ဒါတတိပဒံကြည့်စမှာဘုရားရှင်ဖြည့်ပြီးဟောထားတဲ့ဒေသနာတွေပဲနော်။အဲဒီလိုဘုရားရှင်ကတတိပဒံကြည့်စမှာတိတိကျကျဒီလိုဟောထားတဲ့အတွေ့ဒီတတိပဒံကြည့်ရင်ဒေသနာစတဲ့ထိုးထိုးဒေသနာတွေကိုဥထေရပန်းခင်ပြီးတော့ဘုရားရှင်ရဲ့ဆိုလိုရင်းအနတ္တိဘက်ကိုခွင့်ဆိုတော်မူတဲ့အထင်ကရာကြီးမှကလည်းဘယ်လိုသတ်မှတ်ပေးလဲ။သောဣဒံနမရူပနာအဟိနအာဟိတုနအပိစီယနိဖတံတပိတုတပိစီယနိဖတံဒီယုတ်တရားနဲ့တရားတည်းတည်းတရားဖြစ်ပေါ်စေတတ်တဲ့သဏ္ဍာန်အကြောင်းတရားသင်္ချာမရှိဘဲဖြစ်ပေါ်နေသည်မဟုတ်ဘူးအာမိထပ်ပန်တတ်တဲ့ဒီပြအကြောင်းတရားဒီသင်္ချာမရှိဘဲဖြစ်ပေါ်နေသည်မဟုတ်ဘူးဒီလိုတရားဖြစ်ပေါ်စေတတ်တဲ့သဏ္ဍာန်အကြောင်းဆိုတာကတော့ကံကိုသုတခြင်းကြောလို့ရင်ဖြစ်ပါတယ်နော်အဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကသဏ္ဍာန်အကြောင်းတရားဖြစ်ပေါ်စေတတ်တဲ့အကြောင်းစိတ်ဥဒ္ဓဟာရဆိုတဲ့အကြောင်းတရားတွေကယုတ်တရားမှသင်ပေါ့အဘိဓမ္မာန်တတ်တဲ့ဥပ္ပသမကအကြောင်းပြည့်ပြည့်အကြောင်းတွေပဲအဲဒီတော့ကြာကြာဖြစ်ပေါ်စေတတ်တဲ့ဇဏကအကြောင်းတရားတွေအဘိဓမ္မာန်တတ်တဲ့ဥပ္ပသမကအကြောင်းတရားတွေသင်္ချာမရှိဘဲနဲ့ဒီယုတ်တရားဒီနတ်တရားတွေဖြစ်ပေါ်နေပြီမဟုတ်ဘူးသဟေတုသတိစီယနိဗ္ဗာန်တအဘိတဲ့ကြာဖြစ်ပေါ်စေတတ်တဲ့ဇဏကအကြောင်းတရားအဘိဓမ္မာန်နေတဲ့ဥပ္ပသမကအကြောင်းတရားတွေသင်္ချာရှိလို့သာလင်းဒီယုတ်တရားဒီနတ်တရားကဖြစ်ပေါ်လာရတယ်ဘောဗနန္တဟေတုဘောဗနပိစောတိဥပပရိက္ခန္တောဤယုတ်တရားဒီနတရားတည်းရဲ့ဟေတုအကြောင်းဇဏကအကြောင်းတရားဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းဇဏကအကြောင်းအာဘိသဘနေတဲ့ပိစီအကြောင်းတရားတွေကဘာတွေလဲလို့သူသာသင်ရင်ကြည့်လိုက်တဲ့အခါကျတော့ဘာဖြစ်လဲအဝိဇ္ဇာပိစီအတနာပိစီကမ္မပိစီအာရပိစီသတိတ္တပိစီဝါဝုသဖိတဝါအဝိဇ္ဇာကြောင့်ယုတ်တရားဖြစ်နေတယ်ဝေနာတိမြေအသင်္ခါရဝိညာဉ်ခန္ဓာလေးနဲ့ပုံစံတူပဲနော် ဝိသရဏဥပါဒံကံစိတ်ဥဒ္ဓဟာရဆိုတဲ့ဒီအကြောင်းတရားတွေဝိသရဏဥပါဒံတိခါရကံစိတ်ဥဒ္ဓဟာရဆိုတဲ့ဒီအကြောင်းတရားတွေကြောင့်ယုတ်တရားတွေထင်ရှားဖြစ်နေတယ်လို့ဉာဏ်နဲ့ဉာဏ်ကြည့်ပြီးတတ္တပစ္စယဝဟုထပိတဝါဒီယုတ်တရားဒီနံတရားတွေအကြောင်းတရားတွေကိုပိုင်းခြားမှတ်သားရဝိသံဖြစ်ခြင်းကြောင့်ယုတ်ရှိဝိသံကအကြောင်းတရားရူပခန္ဓာကအကျိုးတရားတတ်ပြီးဖြင့်ဒီလိုပိုင်းခြားမှတ်သားရအဲဒီလိုပိုင်းခြားမှတ်သားပြီးတဲ့အခါကျတော့မှစိတ်တဆင့်တက်ပြီးလုပ်ငန်းခွင်ကိုဘယ်လိုဖော်ပြလဲဒီလေဒီပစ္စယစေဝပစ္စယသမုပ္ပန္နသမဂ္ဂအနာဂတေပိဣတိရဟိတိပစ္စယစေဝပစ္စယသမုပ္ပန္နသမဂ္ဂတတောဥဒ္ဒံတတောဝပုဂ္ဂလောဝါနတိသုဒ္ဓသင်္ခါရပုံစောဧဝတိဒီသုအတ္တတုပင်္ခဝိတရတိသမောဟဝိသောတိတက္ကရာသံဃာ247မှာဖွင့်ထားနော်ဒီလေဒီအတိတ်၌လည်းသပ္ပိသျာစေဝအကြောင်းတရားတို့သည်သာလည်း၎င်းပိသျာသမုပ္ပန္နဓမ္မစာအကြောင်းတရားတို့ကိုဆွံ့ပြီး၍အကြောင်းတရားတို့ကိုဆွံ့ပြီး၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလည်း၎င်းတန်တီးရှိကြလေကုန်၏အတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပဲထင်ရှားကြည့်အနာဂတိပြီနောက်အနာဂတ်ကာလနဲ့လည်းပဲပိသျာစေဝအကြောင်းတရားတို့သည်သာလည်း၎င်းပိသျာသမုပ္ပန္နဓမ္မစာအကြောင်းတရားတို့ကိုဆွံ့ပြီးဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလည်း၎င်းတန်တည်းရှိကြနေကုန်၏အနာဂတ်ဆန်းကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲဣန္ဒြေဟိပိဤအခုပိဿုပ္ပံဘောနိုင်လည်းပဲပိသျာစေဝအကြောင်းတရားတို့သည်သာလည်း၎င်းပိသျာသမုပ္ပန္နဓမ္မစာအကြောင်းတရားတို့ကိုဆွံ့ပြီးဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလည်း၎င်းတန်တည်းရှိကြနေကုန်၏ပိဿုပ္ပံကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိဒီအကြောင်းတရားအကျိုးတရားတွေအပေါ်လုံးဗာမျက်ရှိနေတယ်လို့ထင်ကြတယ်တော့ဒါတော့အကြောင်းတရားအကျိုးတရားအစုပေါင်းတဲ့ဥဒ္ဒါအပေါ်လုံးသတ္တဝါသတ္တဝါဒီလည်းကောင်းပုဂ္ဂလောဘပုဂ္ဂိုလ်ဒီလည်းကောင်းအနတ္တိမရှိဘူးပြုလို့နေတဲ့ဖန်ဆင်းနေတဲ့ဖန်ဆင်းခြင်းလို့ခေါ်ဆိုအပ်တဲ့ပုဂ္ဂိုလ်သတ္တဝါဆိုတာလည်းမရှိဘူးအပြုလို့ခံတဲ့အဖန်ဆင်းခံရတဲ့ပုဂ္ဂိုလ်သတ္တဝါဆိုတာလည်းမရှိဘူးတနည်းအားဖြင့်ဖန်ဆင်းနေတဲ့အတ္တကြီးဆိုတာလည်းမရှိဘူးအဖန်ဆင်းခံရတဲ့အတ္တဆိုတာလည်းမရှိဘူးသုဒ္ဓသင်္ခါရပုံသောဧဝသင်္ခါရတရားအစုပုံသုဒ္ဓတိကလည်းဘာလဲသင်္ခါရအကြောင်းတရားနဲ့အကျိုးတရားတွေကိုသင်္ခါရလို့ခေါ်တယ်နော်အကျိုးခန္ဓာငါးပါးနဲ့အကြောင်းဝိသေသနာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေအဲ့ဒီတရားတွေကိုသင်္ခါရတရားအစုပုံသုဒ္ဓတိလို့ခေါ်တယ်ပြုပြင်မှဖြစ်ပေါ်နေတဲ့တရားတွေလို့ဆိုလိုပါတယ်နော်အဲ့ဒီသင်္ခါရတရားအစုပုံသုဒ္ဓတိတာလင်းအဋ္ဌိရှိပေ၏ဣတိဤသို့ဒီလိုအတ္တတို့အတိတ်၌ကပြုစုပန်ဟုခေါ်ဆိုအပ်တဲ့ကာလတို့မှတို့၌ရှင်ခန္ဓာဒေါလဒေါလပြိတ္တယုံမှာရှင်ရှင်ခါတရားကိုဝိတရတိဒေါလလွန်မြောက်ရဲ့သွားနိုင်ပြီ။အဲ့ဒီခါကျတော့မှအတိတ်အနာကပြိတ္တပံဆိုတဲ့ကာလသုံးပါးအတွင်းမှာဖြစ်ပေါ်နေတဲ့ဒေါလဒေါလပြိတ္တယုံမှာမှဝိသိကိစ္ဆာတရားကိုဒေါလလွန်မြောက်ပြီးသွားနိုင်တယ်။အတိတ်ကဖြစ်နေတာဟုတ်မှာဟုတ်ပါမလား။အနာဂတ်မှာပဲဖြစ်အောင်မယ်ဆိုတာဟုတ်မှာဟုတ်ပါမလား။အတိတ်ကဘယ်လိုများဖြစ်ခဲ့နေတယ်လဲ။အနာဂတ်ကဘယ်လိုဖြစ်မှန်းလဲစသဖြင့်ဒေါလဒေါလပြိတ္တယုံမှာဆိုတာမရှိပါဘူးလား။ရှိကြ။မင်းတို့ကိုယ်တိုင်ကအတိတ်မှလည်းအကြောင်းနဲ့အကျိုးပြုစုပန်းကြည့်လဲအကြောင်းနဲ့အကျိုးအနာဂတ်ကြည့်လဲအကြောင်းနဲ့အကျိုးလို့ဒီလိုသိအောင်ရှုတတ်ပြီဆိုရင်တော့အတိတ်ကဖြစ်ခဲ့တာဟုတ်မှာဟုတ်ပါမလားဆိုတဲ့ဒီသံမြတ်တွေကြောက်မသွားနိုင်ဘူးလား။နောက်အနာဂတ်မှာကိုဖြစ်အောင်မလားဆိုတဲ့သံမြတ်တွေကကြောက်မသွားနိုင်ဘူးလား။ကြောက်သွားမယ်။ဒါဖြစ်လို့လဲ။ဉာဏ်ကြည့်တော့ဉာဏ်ကြီးတယ်၊ဉာဏ်ကြီးတယ်။အဲဒီတော့ဒီဉာဏ်သက်ကြရခြင်းအတိတ်ကြည့်လဲအကြောင်းနဲ့အကျိုးပဲရှိတယ်ဆိုတော့နောက်ထပ်အတိတ်တစ်ခုထပ်ရှုဖို့မလိုဘူးလား။လိုအပ်နေတယ်ပြစ္ဆုတ်ပံကြည့်လိုက်တော့လည်းအကြောင်းနဲ့အကျိုးအနာဂတ်ကြည့်တော့လည်းအကြောင်းနဲ့အကျိုးဆိုအနာဂတ်လည်းထမ်းရှုဖို့မလိုဘူးလားဒီမှာနေပြီအဲ့တော့အတိတ်ကြည့်လိုက်အကြောင်းနဲ့အကျိုးပြစ္ဆုတ်ပံကြည့်တယ်အကြောင်းနဲ့အကျိုးနောက်အနာဂတ်ကြည့်လိုက်တော့လည်းအကြောင်းနဲ့အကျိုးပဲရှိတယ်ဆိုပြီးတော့ဒီလိုသိအောင်တော့ရှုရမယ်အပိုင်းဖြစ်လာတယ်နော်အဲ့ဒီအပိုင်းနဲ့ပတ်သက်ပြီးညကယောဂီတို့ရဲ့အတွေ့အကြုံမှာဒီယောဂီဆိုတော့သူကညကပြောခဲ့တဲ့အတိုင်းပဲဝိပဿနာပိုင်းနဲ့လည်းဒီအတိတ်နာကပြစ်ဆုံးပံကလည်းသုံးပါးမှာအကြောင်းအကျိုးအဆက်အသွယ်ကိုချိန်ဆပြီးတဲ့ယောဂီတူဖြစ်ဒီနေ့တော့အချင်းရတော့သူ့ကိုဘုမေနိဗ္ဗာန်အနုတ္တိအဘိညာဉ်လေးတစ်ခုလေ့ကျင့်ပြုပြီးပါတယ်လေ့ကျင့်ပြီးတော့ဒီအဘိညာဉ်ဆွမ်းအဖြစ်သင်ပြီးအကြည့်ဆိုင်လိုက်တော့ညကပထမအတိတ်အကြောင်းလေးပြောတဲ့တော့ပြောပြနော်ဒါနဲ့သူ့ကိုသိကြတဲ့ဒီကြောင်းအင်းကထပ်ပြီးနည်းနည်းပေါ်ပေါ်မြင်ကြည့်တယ်ဒီပထမအတိတ်မှာသူကပတိလူဖြစ်ခဲ့တယ်ပတိမျိုးမှာလူဖြစ်ခဲ့တယ်ဆိုတော့မိဘကလည်းအင်းအောင်ချထားပြီးတော့သာသနာပုံကောင်ရောက်ပြီးရှင်ရပြည့်သွားတာဖြစ်တော့သူ့မှာတာသမီများရှိပါလားလို့မြင်ကြည့်တယ်သာမီးမြတ်ရှိတယ်အဲဒီလိုကြက်ကြီးပါနော်သာမီးမြတ်နဲ့သူကနေခဲ့ရကနေနောက်ပိုင်းအသက်46နှစ်အရွယ်မှာသူကခွင်လန်းသွားတယ်ဒီကြက်ကလေးတွေကဥစဉ်တော့ပုဂ္ဂဏိဝတ္တအနုတ္တိအဘိညာဉ်ပိုင်းမှာမြတ်စွာဘုရားရှင်ကိုယ်တော်တိုင်ဟောထားပါတယ်ဧဝမာယုပရိယံတော်ငါ့ရဲ့အသက်ပိုင်းခြားပြီးဘယ်လောက်ရှိပြန်လဲဆိုတာဒီအဘိညာဉ်ကနှိုင်းကြည့်လို့ရတယ်မိမိရဲ့အမည်အမျိုးအနန္တပညာဇာတိကုန်တဲ့ဇာတိကိုနှိုင်းကြည့်လို့ရတယ် ဘယ်လိုကောင်းမှုကံကြောင့်ဘယ်လိုဘုံဘွားကိုရောက်ခဲ့တဲ့နှံ့ကြီးကြည့်လို့ရဘယ်လိုမကောင်းမှုအာဇုဘုံကံကြောင့်ဘယ်လိုဘုံဘွားရောက်ခဲ့တဲ့နှံ့ကြီးကြည့်လို့ရဒီတော့ဒီမှာသူကတရားအထုတ်ခဲ့ပြီမဲ့လို့တဲ့ယုတ်ကလနင်္ဂလတိကိုသူကထပ်ခွင့်နေတဲ့အချိန်မှာမရောက်ခဲ့ဘူးဒါပြင်သူရဲ့သူတောင်းကတော့ဒီတော့မအောင်ဘုရားမှာပန်းလို့ပြီးတော့နိဗ္ဗာန်ရနိုင်တဲ့ဘဝကိုသူကစီတောင်းခဲ့နိဗ္ဗာန်ရနိုင်တဲ့ဘဝမှာအမျိုးသားရအမျိုးသမီးရလို့ခွဲခြားပြီးသူမတောင်းပြင်မဲ့လို့သူကအမျိုးကြီးဖြစ်နေတဲ့အတွက်စိတ်ကတော့အမျိုးသမီးဘဝကိုညှဉ်းပန်းဆဲမှုလေးရှိတယ်ဒီတော့အမျိုးသမီးလို့အတိမနေတဲ့သဘောလေးကပါလေအဝိဇ္ဇာသောအမျိုးသမီးဘဝကိုတွေ့တန်တက်မဲ့တဲ့သဘောလေးကတဏ္ဍာစိတ်ကပြီးဆွေးနေတဲ့သဘောလေးကဥပါဒံဒီအဝိဇ္ဇာတဏ္ဍာဥပါဒံခံရပြီးတော့လေးကျောင်းမအောင်ပြန်မှပန်းလှုပ်တဲ့ကုသိုလ်စေတနာသင်္ခါရအုပ်စုတွေဖြစ်အဲ့ဒီစိတ်ကလေးတွေကိုလှမ်းပြီးတရားရှင်တက်ကြည့်ခဲ့တဲ့တော့စိတ်ကလေးတွေ34လုံးလို့အတိအကျကြည့်ထက်လို့ရအကောင်းဆုံးသရပညာအုပ်စုနော်ဒီတော့အဝိဇ္ဇာနဲ့ဥပါဒအုပ်စုမှာစိတ်ကလေးတွေကလုံး30သင်္ခါရကအုပ်စုမှာစိတ်ကလေးတွေက34လုံးအဲ့ဒီအဝိဇ္ဇာနဲ့ဥပါဒံခေါ်တဲ့ဒီတရားတွေကိုကိရိတဟုတ်လို့ခေါ်ပါတယ်ဒီကိရိတဟုတ်ကြောင့်ဘန်းလူချင်းဆိုတဲ့သင်္ခါရကံကမ္မဟုအုပ်စုတွေဖြစ်ပေါ်လာတယ်ကိရိတဟုတ်ကြောင့်ကမ္မဟုပေါ်လာပြီးကမ္မဟုပေါ်လာတဲ့အချိန်ကမှဒီဘန်းလူနေတဲ့သူ့တို့စိတ်ကလေးတွေကသဘာဝအတိုင်းသဘာဝအတိုင်းခန္ဓာကသူတို့ကအနိစ္စသဘာဝဒုက္ခသဘာဝအနတ္တသဘာဝဤသင်္ခါရအတွက်ကြောင့်ဖြစ်စီတဲ့နဲ့ပြတ်သွားတယ်။ပြတ်သွားပြီမဲ့လို့တခြားတခြားဝိဘက်နန္တရားတွေလိုသောအင်တတိဒီဆုံးတရားမထားခဲ့ဘဲနဲ့ထုတ်ပြန်သွားပြီတော့မဟုတ်ဘူး။ယုံနာတန်တန်အခြင်းမှာနောက်တစ်ချိန်အခါခွင့်တည်းအကျိုးကိုဖြစ်စေနိုင်တဲ့သောအင်တတိလို့ခေါ်ဆိုအပ်တဲ့ကာမတတိလေးကိုယုံနာပြီးမှချုပ်ပြတ်သွားတယ်။အဲဒီကာမတတိလေးကိုဘုန်းကတခြားတဲ့နဲ့ကပ်ပြီးဘုရားရှာဖွေလိုက်တဲ့အချိန်ကမှဒီကာမတတိသောအင်လေးကိုရှာဖွေလို့ပြတော့အခါလက်ရှိဒီဘဝရဲ့ပြိတ္တန်ဒီလည်းရည်ရည်မှရှိနေတဲ့ယုတ်ဒီနန်းလေးနဲ့ကြောင်းကျဆက်ပြီးသင်ခရ။ဒီဘုံဒီနည်းစနစ်ကတော့အတိတ်ကဒီဝိဇ္ဇာတနာဥပါဒံသင်္ခါရကံကံတစ်ခါကကြည့်လိုက်။ဒီပိဿုဘာမှာပြိတ္တန်ဒီကလည်းရည်ရည်မှရှိတဲ့ယုတ်30ခုကြည့်လိုက်။ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်လိုက်တဲ့အခါဒီကာမတတိကဒီယုတ်ဒီဖြစ်နေရဲ့။ဒီယုတ်ဒီတဘောပိုင်းဒီကာမတတိလေးကဖြစ်နေတယ်ဆိုတော့ယောဂီကကိုယ်တွေ့ဉာဏ်မြင်အနေနဲ့သိလာပါလား။သိကြောင့်စိတ္တဇယုတ်တိတခေါ်ပါဖြစ်တယ်လို့ဒီကံလေးကြောင့်ကာမတတ္တိလေးကြောင့်ဒီကာမတတ္တိယုတ်တိတခေါ်ပါဖြစ်နေတာကိုယောဂီကမြင်လာပြီဆိုရင်တော့ဒီကံဒီဒီသစ္စာဘဝမှာယုတ်တိနန္ဒီကိုဝိဘယုတ်တိနန္ဒီကိုဖြစ်ပေါ်ဖြစ်တတ်တဲ့အကြောင်းတရားပဲဆိုတော့ယောဂီကကိုယ်တိုင်မျက်မှောက်သိလာတယ်။အဲဒီလိုသိလာတဲ့အချိန်ကျတော့မှအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်တိအဝိဇ္ဇာကအကြောင်းတရားယုတ်ရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယုတ်တိတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားတတ်ပြီးအကြောင်းနဲ့အကျိုးပိုင်းခြားပြီးမှတ်သားရပါတယ်နော်။အဲ့ဒီလိုမှန်သားရုံနဲ့ပြီးမလားဆိုတော့တန်းကအတိတ်ရဲ့ပြစ်ဆိုပံကြောင်းကျုပ်ဆက်ပြီးမှန်သားတဲ့သဘောလောက်တာရှိသေးတယ်။ရှိသေးတဲ့အခါကျတော့ဘလကအထက်ကရာရဲ့တမန်ချက်ကအတိတ်ပြီးပြစ်ဆိုခြင်းဝါပြစ်ဆိုဓမ္မကန္တဓမ္မသာအတိတ်ကြည့်လိုက်တော့လည်းအကြောင်းနဲ့အကျိုးပဲလို့သိအောင်ရှုရမယ်ဆိုတော့အတိတ်မှလည်းအကြောင်းရှိတယ်အကျိုးရှိတယ်လို့မြင်အောင်နှံ့ရှုရမယ်။နောက်အတိတ်တခုရှုဖို့မလိုလားဘူးလား။လိုလားပြန်တယ်။လိုလားတော့ဒီယောဂီကိုဒုတိယအတိတ်ကိုနှံ့ပြီးအကျိုးခိုင်းလိုက်တော့ဟိုတုန်းကဝိပဿနာဉာဏ်နဲ့ကျုပ်ခြင်းခါတုန်းကတော့ဒီမြင်ချက်မှပြောင်ပြောင်ဝင်းဝင်းတခုတော့တွေ့နေပြီဆိုပြီးဒီလောက်ပဲသူကရရှုလို့ရဒီပြောင်ပြောင်ဝင်းဝင်းဟာဗာလဲစရာကိုတိတိကျကျသူရှုလို့မရဒီကနေ့ကဒီပြောင်ပြောင်ဝင်းဝင်းနမိတ်ကြီးကသင်နေတယ်ဒီလောက်တော့သူသိတယ်ဒါကြောင့်အဲ့ဒီနမိတ်ကိုအာယုန်နဲ့မှသင်နေတယ်ဘောကအဆုံးသတ်တော့အဲ့ဒီနေရာကိုရောက်သွားတယ်ဒီလောက်တော့သူသိလိုက်ရောက်သွားတဲ့အခါမှာအဲ့ဒီသိစိတ်တွေကိုရည်တွေ့ကြည့်အကြောင်းကျဆက်ကြည့်ဆက်လို့တော့ရဒါပြည့်ကိုသူ့ကိုပုံပဲဒီမှာတာလုပ်ပြီးအပင်ငင်လေးကိုပင်ပိတ်ပြီးတဲ့အခါပြန်ပြီးဒီကဒုတိယအတိတ်ကိုပြန်အချုပ်ခဲ့တဲ့သူကဘာပြောလဲမြေဝကျုံပေါ်ဒေတာတစ်ခုမှရှိတယ်တောင်းတစ်ခုအတွက်မှတဲ့ညောင်မင်းကြီးတို့ပင်မှာယုံကစွန်းတတ်သမီးဘာဖြစ်လဲဟောယုံကစွန်းတတ်သမီးဖြစ်တဲ့အခါကျတော့ခဏကသူဘာမှဝိပဿနာဉာဏ်နဲ့နှံ့ပြီးရှုစဉ်ခါတော့တောင်းတော့ဝင်းဝင်းတွေ့နေတာဘာလဲလို့ဒေတာဆက်တဲ့အခါကျတော့အဲ့ဒီမှာသူရဲ့ဝေယောင်တောက်ပါအဖြူရောင်အိုးအစအဲ့ဒီဝေယောင်တောက်နေတဲ့အဖြူရောင်အိုးအစတွေကိုဝှစ်တင်ထားပြီးတော့သူရဲ့ဗိမာန်ကြီးတခုအဲ့ဒီသစ်ပင်ချက်မှာယုတ်ကစွန်းတဲ့ဗိမာန်ကြီးတခုသစ်ပင်ချက်မှာရှိတယ်။သူရဲ့အဝေါ်စားတွေကြည့်လိုက်တော့လေဝေယောင်တော့ပြီးအယောင်တွေပြုတ်ပြုတ်ပြဲတဲ့လဲတော့ပါနေတယ်။ဘုံဗိမာန်ကြည့်လိုက်တော့လေအယောင်တွေပြုတ်ပြုတ်ပြဲတဲ့လဲတော့ပါနေတယ်။အဲ့ဒီတော့ပါနေတဲ့ဝုံဝင်းလက်လက်ကိုသူကအခုတော့ကမြင်ထားတယ်။အဲ့ဒီဝုံဝင်းလက်လက်ဒီဘာသာမသိပေမဲ့လည်းအခုအဘိညာဉ်ပိုင်းဆက်နေတော့သူရဲ့ဘုံဗိမာန်ဖြစ်တယ်။ဒီတိချာချာချင်းချာချာအဘိညာဉ်ဆောင်ရတော့မြင်လာရ။အဲ့ဒီမှာအဖွားဘွားမှသူကကွယ်လွန်သွားတယ်ကိုယ်တည်းအတိတ်ဆန်းစစ်လေတော့အဖို့ဘုရားမှာကွယ်လွန်ပြီးတော့ကွယ်လွန်တဲ့အခင်ခါမှာတိဗေမှာဘွားကနေသွားပြီး၁၆နှစ်အရွယ်ပေါ်လာတယ်။ဥပမာဩမပတိကပြိဿနေဒီနေ့လေယောဂဇုဏသမီးဘွားဖြစ်တယ်။ဟိုတတိယအတိတ်ကိုဆန်းစစ်လိုက်တော့တတိယအတိတ်အဖို့ဦးကြီးဒီကနေ့ကလည်းမှဒီနမိတ်ကခေါင်းကဝန်းဝန်းလက်လက်နမိတ်ကြီးပေါ်နေတယ်။ပေါ်နေတဲ့အတွက်ကြောင့် ဒီမိုးနဲ့နမိတ်အပေါ်မှာစိတ်ကကပ်ပြီးအာယုန်ယူနေတော့ပြုံးနေဘဝကိုအဆုံးသတ်တော့တယ်ဘုံဘိမှန်ထင်နေတော့ပေါ့နော်ဒါတင်ရပြီနောက်ပြေလောကလာရမယ့်ပုဂ္ဂိုလ်တွေကခုနတ်သမီးဘုံနတ်သမီးတွေတော့ခုဘုံဘိမှန်နေလာပြီးထင်တတ်ပါတယ်အဲ့ဒီဘုံဘိမှန်သူခံစားရမယ့်ဘုံဘိမှန်ကြီးတင်နေတော့ပြုံးနေတော့ဘဝကိုအဆုံးသတ်တော့တဲ့အတွက်အဲ့ဒီဘုံဘိမှန်ကိုသူကရောက်ကြည့်သွားတယ်ဆက်ဆောင်နေပြီးတော့ဘဝကနေတော့ပြီးဖြစ်ဒါပေမဲ့လို့သူကဒီဘဝကိုတိတိကျကျပြန်ပြီးတော့ပဋိသင်္ဍမျိုးစီကိုဒီဆက်ဥစဉ်ကပြန်ကြအောင်ပြန်စိုက်ကြည့်ပါစိုက်ကြည့်တဲ့အခါကျတော့ဘာထူးခြားချက်ရှိနေတယ်လို့မေးရင်တော့ထူးခြားချက်ကလေးတစ်ခုကဒီယောဂီနဲ့ဥစဉ်နဲ့နည်းနည်းလေးတော်တော်လေးအချိန်တင်ဖို့တော့ကလည်းအဆုံးထိုင်ရတယ်ဒီဘက်ကပဋိသင်္ဍကလည်းယဒီမှာဒီသစ်ပင်မှာသွားပြီးဖြစ်နေတော့သစ်ပင်မှာဖြစ်နေတယ်ဒီဒီတော်ဝါရဲ့အဆုံးသင်္ဍကိုတော့သူကနတ်သမီးတို့ဒီကျကျပြီးနေပေါ့ခေါတော့ကအကျူရောက်ဝှက်ဆောင်တွေကိုဝှက်ဆင်ထားတယ်ဆိုတာလည်းပြီးအယောင်တောက်ပါနေတဲ့ဝှက်ဆောင်တွေကိုဝှက်ဆင်ထားတဲ့ဆိုတာပြီးတော့ဒီဝှက်ဆင်ချက်ခံပါလဲလို့ဒီအမျိုးသားဒီအမျိုးသမီးဟာဘယ်လိုအမျိုးသမီးလဲဆိုတာကိုရှုကြည့်တဲ့အခါမှာသူ့ကိုတစ်ချိန်ကဗီရင်ဖျားလေးကဟောထားဘူးလေမင်းဟာဥစ္စာကြောင့်ဘောကတိုက်ခဲကလာတယ်ဆိုပြီးဒီလိုဟောထားဘူးတော့သူကအဲ့ဒါတိုက်လို့သူကနည်းနည်းသိချင်းဖြစ်နေပြီဒါပေမဲ့လေးချောင်းအောင်အဲ့ဒီပြိတ္တန်ကြီးမျိုးစစ်ကိုအရင်ကဒေသပြန်ပြီးအစိုက်ခင်းလိုက်တော့ဒီနတ်သမီးရဲ့ပြိတ္တန်ကြီးမျိုးစစ်မှာသိစရိတ်တိတ်30နဲ့လေးလုံးအတိအကျဖြစ်နေပါတို့နဲ့ဒါပေနဲ့အရာကမှတ်ကြောင်ကလေးတစ်ခုကတော့ဥဒ္ဒံဆောင်ဆိုလို့ချင်းကအထိပ်ပရိသန်တွေပဲသိစေတိတ်စစ်တလုံးမှာမျက်တော်အဖြစ်ရှိတာနော်ဥပ္ပခာတဏှိရဏနဲ့မျက်တော်အဖြစ်ပရိသန်တွေဒီနည်းရပါတယ်အဲ့ဒါကြောင့်ဥပ္ပခာတဏှိရဏနဲ့တဏှိရဏနဲ့ပရိသန်တွေဒီနည်းရတဲ့အခါကျတော့ပိဋိမှာပါတဲ့စုံစမ်းစိတ်ပဲအဲ့ဒီအမျိုးအစားပဲအဲ့ဒီအမျိုးအစားနဲ့ပရိသန်တွေဒီနည်းရတာပြောတော့သူ့ရဲ့ပရိသန်တွေကိုပြန်ပြီးဆက်လိုက်တော့သိစေတိတ်စစ်တလုံးဖြစ်နေတဲ့ဥစ္စာကြောင့်လို့ပြောရင်မင်းကမှန်အောင်ကိုယ်တော်သစ္စာတည်းကိုဒီကြပြန်အစဉ်ခဏလေးတော့သစ္စာတည်း30ဖြစ်ဗီရင်ဖျားရဲ့ဟောကြားချက်တည်းဘုရားမှန်ဖြစ်တယ်ဟုတ်တယ်မလားဒါကြောင့်တချို့ယောဂီတွေလာပြီးဆိုရင်အဲ့ဒီအစွဲလေးနဲ့လာကြသူကဥစ္စာဆောင်ဘောကလာခဲ့ရတယ်တရားသာရှိရရောက်ပါမလားဘာမှဖြစ်ပါမလားဆက်လို့ပြန်ဒီတန်မြန်လေးနဲ့လာကြဗီရင်ဖျားဆိုတာကသူကလည်းတခါတည်းသူကချီးကျင့်ပြီးပြောတာလေးတွေမပန်းနိုင်ဘူးလားနည်းနည်းဥစဉ်ဒီမှာစမ်းပြီးတော့ဆက်ပြောမယ်ဒီကကြီးတွေလည်းရှိနေတယ်နော်ဒီနေ့တက်ကြေဘယ်လောက်ရှိလဲ1352ခုဆိုကြပါစို့1352ခုဆိုတဲ့ခုနှစ်တက်ကြေကိုဒီပြီးတဲ့အချိန်ခါကျတော့ဘာလို့ရမလဲခုနှစ်ခုနဲ့စာရှိခုနဲ့စာဘာကျင်းဘာဖြစ်မလဲဆိုပြီးခေါ်တယ်ပေါ့ဝိရဉာဏ်ကိုတည်ထင်သွားတဲ့ယင်သိတွေကဘယ်တော့မှပေါ်ခဲ့တာ1352ခုဆိုတာနှစ်ပေါင်းတစ်ထောင်ကျော်ပဲရှိသေးတယ်ပေါ့ဝိရဉာဏ်ကိုတည်ထင်သွားတဲ့ယင်သိတွေကလွန်ခဲ့တဲ့နှစ်ပေါင်းတစ်ထောင်ကျော်ကပေါ်တာဟုတ်လားဘုရားမပွင့်ရင်အသိရှိတဲ့တော့ပေါ်ခဲ့တဲ့ယင်သိတွေပါနော်အဲ့ဒီယင်သိတွေကဒီနေ့ဗမာနိုင်ငံမှာတုံးနေတဲ့1352ခုဆိုတဲ့ခုနှစ်တက္ကသိုလ်ကိုတည်ပြီးတော့ခုနှစ်ခုနဲ့ဆက်ရှိခုနဲ့ဆက်ဘာတည်းဘာဟောလို့သူတို့ကကြာရင်းများပေးထားတာရှိဟုတ်ဒီနေ့ဗမာနိုင်ငံမှာတုံးနေတဲ့1352ခုဆိုတဲ့ခုနှစ်တက္ကသိုလ်ကိုတည်ပြီးခုနှစ်ခုနဲ့ဆက်ရှိခုနဲ့ဆက်ဘာတည်းမယ်ဆိုတာမူလယင်သိဘာပြောလို့ရှင်ဘာဖြစ်မယ်ဆိုတဲ့အဆုံးအမင်းများဒီမူလဗေဒင်ကျမ်းကိုကြည်ထင်လိုက်တဲ့ယင်သိတွေရဲ့အဆုံးအမင်းတွေကအာဝန်ကင်းချက်ဖြစ်ပါမလားမဖြစ်နိုင်ပါဘူးဒီနေ့တွေဘယ်တော့မှပေါ်ခဲ့တယ်ဆိုတာအတိအကျမသိပေမဲ့လို့ဒီဝေဒဉာဏ်ကြီးရဲ့အဆွဲပွဲဖြစ်နေတဲ့ဒီမဟာဗာရဏဉာဏ်ကြီးတွေနှစ်ပေါင်း3000ကျော်ပြီဆိုတာကတော့ခိုင်လုံးနဲ့ရာဇဝင်ထောက်ထားတဲ့အတိအကျရှိနေပါနော်ဒါကြောင့်ဒီဝေဒဉာဏ်ကြီးတွေနှစ်ပေါင်း3000ကျော်ဟိုဘက်ကပေါ်ခဲ့တယ်ဆိုတာကတော့လက်ခံရနှစ်ပေါင်း3000ကျော်ဟိုဘက်ကပေါ်ခဲ့တဲ့ဒီယသိတွေကဒီနေ့ဗမာနိုင်ငံမှာတုံးနေတဲ့1352ခုဆိုတဲ့ခုနှစ်သက်ကလေးလေးကိုကြည့်ပြီးတော့ခုနှစ်ခုနဲ့ဆက်ရှိခုနဲ့ဆက်လို့ရှင်ဘာကျင်းဘာဟောလို့သူတို့ကဟောပြီးထုတ်ခိုင်းပါမယ်သင်္ကန်းဒီပါလူဟာနည်းနည်းလေးတော့လောကမှာအလင်းကံလူရမ်းစားကအမြဲတမ်းရှိနေဒီမဲ့လူကဒုညအဲ့ဒီအလင်းကံလူရမ်းစားတွေကဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်တော့ဟိုလမ်းပိတ်ထိုင်နေတဲ့ဗီဒီယိုပြန်လေးရှိမယ်လူလေးတော့ပြီးထောက်ရတယ်ဟုတ်တယ်မလားထောက်ပြီးတော့ဒီကအမလီဘာဟောမယ်ဘာဟောမယ်ဘာဟောမယ်ဉာဏ်ဓမ္မမာလေးနဲ့ဟောခိုင်းလိုက်ဘာပါဆိုပြီးဟောလိုက်ရင်ဒါလေးကစွဲမလာဘူးလားဆွဲလာတဲ့ဒီပရိသတ်ကသူအဋ္ဌနာကကိုနှမ်းပြီးကြည့်ပြီးလို့ရနိုင်တဲ့ပရိသတ်မျိုးဟုတ်လားမဟုတ်ပါဘူး။နောက်ဒီခုနှစ်ကလေးကိုကြည့်လိုက်တော့မူလဒီထွက်တဲ့ဝေဒဉာဏ်ကြီးရဲ့အဆုံးအမနဲ့မတူဘူး။နောက်တစ်ခုကြည့်အောင်ဒီဝေဒဉာဏ်ကြီးတွေဘုရားမရှင်မဝင့်ရှင်တဲ့ကပေါ်ခဲ့တယ်။ဒီရည်တွေပေါ်ခြင်းအခါတုန်းကဒီဘောရမမြတ်စွာဘုရားဆိုတာပွင့်မလား?မပွင့်ဘူး။မပွင့်တဲ့အချိန်ဒီဝေဒဉာဏ်ကိုဒီထင်နေတဲ့ရည်တွေကနေပြီးတော့ဒီနေ့ဘုရားမှာရှားမင်းတို့ပြီတက်စီပူဇော်လိုက်ပါ။ရှင်မင်းတို့ပြီတက်စီပူဇော်လိုက်ပါ။ဘာပန်းလေးပြီတော့တက်စီပူဇော်လိုက်ပါဆိုသူတို့ကညွှန်ကြပါ ဘာဖြစ်လို့သူတို့ဒီယနေ့ဒီပေါ်ကင်ခါတော့ကဒီဖះဆိုတော့ကြားတော့မကြဘူးလေတဲ့အချိန်မှာဒါပေမဲ့ဒီနေ့ဗေဒီနေ့မှာဒီဖះမပါဘူးလားဘလူးကဆက်ခဲ့တာအေးအဲ့ဒါပဲဒါနဲ့စဉ်းစားတတ်ဖို့တော့မလုပ်ဘူးလားပြောပါတယ်နောက်တစ်ခုညီလေးတက်စီသွားရှိပါတယ်ဒီတိုင်းညီလှုပ်လိမ့်မယ်ဆိုရင်ညီတက်စီဟမ်ဟိုရှိရကုန်ပြတော့လို့တကောကြီးတဲ့ဘုရားရဟုတောင်းတို့တဏိတောင်းတို့တဏိမဏိတောင်းတို့မှာရှိတဲ့ဘုရားတဏိတဏိမဏိဆိုရင်တော့သိမတက်တာအောင်ဘာဖြစ်လို့မတက်တာလဲဘလူကလည်းညီတက်စီဆိုနားကြံပြီးတကောပြီးတကောလောင်းတော့ပြီးပြန်တော့ပြီးနောက်တစ်ယောက်ကလမ်းပြန်နေတန်းစီနေတယ်ညီတက်စီပဲနောက်တစ်ယောက်ကလည်းလမ်းပြန်ပြီးညီတက်စီပဲဟုတ်တယ်မလားတယောက်ပြီးတယောက်လက်စီလောင်းလိုက်တော့တဏိလုံးဘုရားယဉ်ချိုးနေတယ်ကိုယ်မှာကိုယ်ကနေခါမြတ်တယ်လို့တဏှိလုံးရေချိုးဘူးလေ။ကျန်စင်းလိုက်ကြည့်တယ်။ဟုတ်တယ်မလား။သူစင်းကတည်းကကုလိုမရဘူးငရဲတောင်ကြည့်လိုက်မယ်လို့ဖြစ်တယ်။ဘာဖြစ်လို့လဲ။တဏှိလုံးဘုရားကိုဒီလိုရေချိုးနေတဲ့အလုပ်ဟာတကယ်တက်တော်တင်စရာဘုရားဆိုလို့ရှိရင်လုပ်ရပါမလား။တက်တော်တင်စရာဘုရားလို့အမှတ်မရအောင်အမှတ်မထမ်းရင်လည်းကုလိုကဖြစ်ပါမလား။တက်တော်တင်စရာဘုရားလို့အမှတ်ထမ်းရင်လည်းဒီလိုလုပ်တော့တော့ပါမလား။မြေဘူးထဲမှာထိုင်နေရတယ်။အမိုးလည်းမရှိဘူးအကာလည်းမရှိဘူး။ဘယ်ကတည်းကလည်းမြန်မြန်တက်စီဘယ်ကတည်းကလည်းမြန်မြန်တက်စီတနေ့နေ့မင်းဆိုလို့ရှိရင်တနေ့လုံးတက်စီနေတာဒီကြတဲ့ညနေမိုးဆုံးမှလာတဲ့တက်စီလည်းမရှိဘူးလားရှိပါနဲ့မနေ့မိုးမလင်းမျိုးရောက်လာတဲ့တက်စီလည်းမရှိဘူးလားရှိပါနဲ့အဲဒါကြောင့်ဦးစင်ကတော့ကုသိုလ်မရပဲအကုသိုလ်တောင်တိုးလိမ့်မယ်လို့ဦးစင်ကရှင်းတယ်မဟုတ်မလျာတွေစံစုံလို့ကြဘာဖြစ်လို့မဟုတ်မလျာလို့ပြောလဲဒီဗေလင်ကျမ်းထဲမှာမူလကယနေ့ရက်ဆက်ဒီတွင်စံအခါတုန်းကဘုရားမပါပါဘူးဒီနေ့ဘေးကဝေရင်ဘေးရင်ကျန်းနေတယ်မှာဘုရားပါနေတယ်ဒါဘုရားကဆွဲထည့်ထားတယ်ဆိုတော့သူ့ကိုသင်္ကန်းတက်ဖို့လိုအနေပါလေဟုတ်တော့မလားကောင်းမှုကတော့တခုအဲ့ဒီဉာဏ်ကြီးရှိဖို့တော့မလိုဘူးလားမလိုအနေနဲ့နော်ဒါပေမဲ့လို့အဲ့ဒီကိုယ်ကယောဂဇုနဲ့ကလေးအကြောင်းပြောကြယောဂဇုနဲ့လူမျိုးကသူကအဲ့ဒီဘဝမှာသူဘာကောင်းမှုကတော့ပြည့်စုံတယ်လို့မြင်တော့တောင်းဖို့တခုအတွင်းတော့ကြွလာတဲ့ယဟန္တာမထေရ3ပါးကိုဆွမ်းနေရတဲ့ကုသိုလ်ကြောင့်ဆွမ်းနေတဲ့ကလမ်းလှူတဲ့အခုလေအဲ့ဆန်းလောင်းလှူတဲ့ဘူးတဲ့အဲ့ဒီဗြဟ္မအတိတ်မှာအမျိုးသမီးတွေလာပြီးဖြစ်တဲ့ပသိင်သူများဖြစ်တယ်ဟုတ်လို့နတ်သမီးဘဝကနေပသိင်သူအဖြစ်ကိုကြောင်းလဲလာခဲ့ကြောင်းလဲလာတဲ့အချိန်ကမှဝိသဒနာဥပဒဏ်ကိုစိုက်ကြည့်လိုက်တော့အလုံး20သင်္ခါရဂံကြည့်လိုက်တော့30နဲ့4လုံးပဲဖြစ်ပါတယ်။ဘာဖြစ်လို့လဲသူကလူဘဝကိုစိတ်မြုပ်ကိုင်းဆိုင်နေတဲ့သဘောလေးရှိလာတယ်။ဆန်းလှူတဲ့အချိန်ကမှလူဘဝကိုရခြင်းနဲ့စိတ်မြုပ်ကိုင်းဆိုင်နေတဲ့သဘောလေးရှိဘာဖြစ်လဲသူကနိဗ္ဗာန်ကိုလိုချင်တဲ့စိတ်ထားလေးနဲ့ကောင်းမှုကုသိုလ်လေးတွေအပြည့်ပြည့်စုံတဲ့အချိန်ဝါလေးကတက်ခင်းကကပ်ပါလာတော့လူပြည်လူလောကဆိုလို့ရှိရင်ဒီတရားဘာဝနာအလုပ်ကလေးကအထုပ်ဆင်းတဲ့စောင့်ရင်းလေးအထုပ်ရရှိလူလောကဆိုသူတော်ကောင်းတွေရွေးချယ်ခြင်းတွေနတ်လောကတဲ့တာလို့တော့မဟုတ်ပါဘူးဤရင်ဘက်ကပဲကြည့်ကြည့်တက်တန်းဘက်ကပဲကြည့်ကြည့်ရုပ်ဆင်းဘက်ကပဲကြည့်ကြည့်အားလုံးနတ်လောကကအသာပါပဲဒါပြင်သာပြင်မဲ့လူလောကကိုဘာကြောင့်သူတော်ကောင်းတွေကမျှော်လင့်တောင်းတရတဲ့လို့မေးရင်တော့သူတော်ကောင်းတွေပြင့်နေတဲ့အချက်အလက်ကလူလောကမှာအပြည့်အဝရှိအဲ့ဒီလောကဆိုတာကတခါတည်းမှလာအခါခွင့်ပြုမှကျင့်နေတဲ့သဘောရှိပါတယ်။တခါတည်းမှမကျင့်နိုင်ကြဘူး။နော်။ဒါကြောင့်လူလောကကသူကလူလန်တောင့်တတဲ့စိတ်ထားဖြင့်ယဟန္တာမတိသဘောသုံးပါးပေါ့။ယဟန္တာမတိသုံးပါးကိုစမ်းကြည့်။အဲ့ဒီကောင်းမှုကုသိုလ်ကံလေးကြောင့်ပထမအတိမှာပသိင်သူအမျိုးသမီးလေးတို့လာပြီးဖြေရပြန်တယ်။နော်။ဖြေလိုက်တဲ့အချိန်ကကြတော့ခဏကအမျိုးသမီးလိုအတိမှနေတဲ့သဘောလေးကအဝိဇ္ဇာ။အဲ့ဒီအမျိုးသမီးဘဝကိုတွေ့တဲ့တတ်မဲ့တဲ့တရားသဘောလေးကတခါယောဂီဘဝကိုစိတ်ချတွဲနေတဲ့သဘောလေးကဥပါဒ။ဒီအဝိဇ္ဇာကနဥပါဒ၃ခုခြံရပြီးတော့ယဟန္တာမထေ၃ခုကိုဆွမ်းထုတ်တဲ့ကုသိုလ်စေတနာအုပ်စုဖြစ်။ဒီကုသိုလ်စေတနာအုပ်စုတွေကသင်္ခါရနဲ့ကံ။အဲ့ဒီကာမတဏှိဖြင့်ပရမအတိတ်မှာရှိနေတဲ့ပတိင်သူရဲ့ပရိသန်တွေတလရဲ့ကြီးမှာရှိနေတဲ့ရုပ်တွေနဲ့အကြောင်းကျိုးဆက်ပြီးတဲ့အကြောင်းကျိုးဆက်လို့ရပြီဆိုရင်တော့ဒီဟာချက်ပြီးတော့ဒီမှာတော့ဘဝတစ်ချောင်းမှာဖြစ်ပေါ်တဲ့ဥပ္ပယဉာဏ်ကြီးတွေကိုဆက်ပြီးတော့သင်ပြီးပြီးတော့အကြောင်းကျိုးဆက်ရပါတယ်နော်။ရှိဖို့နေ့တစ်နေ့ကတော့ဒီမှာဇာတ်ချက်တင်ပေးနေပါသေးတယ်။ပြီးတော့အတိတ်ကြည့်လိုက်တော့လည်းအကြောင်းနဲ့အကျိုးလို့ခြံသိလာတယ်။ဒါပေမဲ့ဒီယောဂနုဘဝကသူကဘယ်ကနေကုသဘဝတည်းလို့တစ်ခါတည်းအတိတ်ကိုပြန်ဆက်လိုက်တော့တည်းအတိတ်မှလည်းသူကဘွားအဖအူကြီးတူအဖအူဘွားနဲ့သူကဘာလုပ်လိုက်ဘာလုပ်ခဲ့ဘာကောင်းမှုကိုပြုခဲ့လဲလို့မြင်တော့အဲ့ဒီမြေဝကျွန်းပေါ်မှာပဲတော့ရော်လေးတီးပါအဲ့ဒီတော့ရော်လေးတီးမှသူကဒေါ်ရွှေမီတဲ့သူ့နာမည်ကဟုတ်တယ်မလားသူကကောနောင်ကင်ဘန်းနောင်ကင်ရွှေမီမျိုးတော့ဟုတ်ပုံမရဘူးသူအဖအိုဖြစ်နေပြီနော်အဲ့ဒီဒေါ်ရွှေမီဆိုတဲ့အမည်နဲ့အမျိုးသမီးဖြစ်ခဲ့တယ်ရွှေဝချမ်းသာတယ်ခြင်းမရှိခဲ့ဘူးသိပြီခြင်းရဲ့နံပါတ်ခြင်းရဲ့နံပါတ်နဲ့ပုံပေါ်နေတော့အခါကျတော့ဘာဖြစ်လဲတော်တယ်ဆောင်းအုပ်ကြီးဘုန်းကြီးကြောင့်ကိုဆွမ်းသောတော်ပြီးသူတော့ဒါလည်းမင်းကပြောက်ပြီးတော့တက်နေပုံရနော်ဆွမ်းသောတော်ဆိုပြီးတဲ့အခါမှာဥပုသ်ဆောင်နေပြီးလည်းဆောက်ပြီးတယ် တောင်းတပြီးတဲ့အချိန်ကအသက်80နှစ်အရွယ်ရောက်တဲ့အချိန်ခါကျတော့သူအကွယ်လွန်ခဲ့မိမိအိမ်မှာတယောက်ရှိတဲ့သူကနေထိုင်နေပုံမှန်ကြီးရတဲ့အပြိုကြီးနဲ့တူတယ်နော်အဲ့ဒီတယောက်တည်းကနေပြီးတော့အိမ်ရှိဘုရားရုပ်ဘုရားကိုကျင့်ပြီးပူဇော်တယ်ကောင်းမှုကုသိုလ်လေးတွေနော်အဲ့ဒီကောင်းမှုကုသိုလ်လေးတွေကဘယ်ကံကအကျိုးပေးတယ်ဆိုတာကိုတစ်ခါပြန်ပြီးဆက်ဆက်ပြီးကြည့်လိုက်တော့အိမ်မှာရှိတဲ့ရုပ်ဘုရားကိုကျင့်ပြီးလှူနေတဲ့ကံလေးကတော့ပြီးအကျိုးပေးဒီကံလေးကနေပြီးတော့ဒီရုပ်ဘုရားနဲ့ကိုရုပ်ဘုရားနဲ့တမီးဘုရားရောက်အောင်ပို့ဆောင်ပေးလိုက်ပို့ဆောင်ပေးလိုက်တဲ့အချိန်မှာကျတော့သူကဆင်းရဲနှွမ်းပါတော့ချမ်းသာတဲ့ပုဂ္ဂိုလ်တူဖြစ်ခြင်းနဲ့ချမ်းသာတဲ့ဘုရားကိုလူလာတောင်းတာနော်ချမ်းသာတဲ့ဘုရားကိုလူလာတောင်းတာတဲ့စိတ်စေတနာတွေအဲစိတ်ချမ်းသာတွေကြောင့်အဝိဇ္ဇာတနာဥပါဒံချမ်းသာတဲ့အမျိုးသမီးလိုအတိမချမ်းသာတဲ့နတ်သမီးလိုချမ်းသာတဲ့နတ်သမီးလိုအတိမနေတဲ့သဘောလေးကအဝိဇ္ဇာသုနာသမီးဘောကိုတတတတ်မဲ့တဲ့သဘောလေးကတဏှာစိတ်ဓာတ်ဆွံ့နေတဲ့သဘောလေးကဥပါဒ။အဲဒီရုပ်ဘောတော်ကိုသင်္ကြန်ကိုသွားနေတဲ့ကုသိုလ်စေတနာအုပ်စုကတင်ထားတာသံသင်္ခါရပြည့်တဲ့ဆုံးပြန်တော်တဲ့အခါယုံနာစီမှာဆုံးပြန်ထားခဲ့တဲ့သံအင်တ္တိလေးကတော့ကာမတ္တိတံလို့ခေါ်ပါတယ်။အဲဒီကာမတ္တိလေးဖြင့်ယုဂဇောနသမီးဘုရားရဲ့ပရိသန္တိအခိုက်မှာရှိနေတဲ့သူကဩဘဝတိကပြိသန္တိဖြစ်တော့ပရိသန္တိအခါမှာရှိနေတဲ့ယုတ်တွေနန်းနေတဲ့အကြောင်းကျဆက်ဆက်နေကြတယ်ကအကြောင်းကျဆက်ဆက်နေကြ။ခေါင်းကခေါင်းကြောင့်မှတတ်တော်ကြီးစမ်းသပ်နေတဲ့အကြောင်းကအကျိုးမပေးဘူးနော်။အဲဒီယောဂတော်မှာတည်ပြီးပြနေတဲ့အကြောင်းကအကျိုးပေး။အကျိုးမဲ့တဲ့အချိန်ကကျတော့သူဒီမှာအထက်ကရာရဲ့တမတ်တရားဒီလိုဒီကြံစီမပြေကြံတမောက္ခဏဓမ္မစာအတိတ်ကြည့်လိုက်တော့လေအကြောင်းနဲ့အကျိုးပြိတ္တုပန်ကြည့်တဲ့အကြောင်းနဲ့အကျိုးကိုတောင်းကျဆက်ပြီးလာလို့ညသွားတယ်သို့သောသူ့ကိုဦးစင်းကဒီနေ့တော့အကျိုးခံနေတယ်သူကတော့ဘဝပေါင်းတော်တော်များများအထိရှိလို့ညပါတယ်ဘဝပေါင်းတော်တော်များများအထိတဲ့ရှိလို့ညသွားခဲ့ပါတယ်ဒါကဒီပရိသတ်တမောက္ခဏဘောဉာဏ်ကြီးပေါ်လွင်ယုံတာသူ့အတွက်ဝါကုတ်ကြီးပြောခဲ့နော်ဒါပေမဲ့သူကသူကတည်းကဒီကုတော်ရောက်သွားတယ်သူရဲ့မျိုးစင်ကြီးနဲ့ဒီသာသနာတော်နဲ့ရင်းနှီးအောင်အိန္ဒိယမှာပြည်ထောင်ဆိုင်ပြုခဲ့တဲ့မျိုးစင်ဖြစ်ပါတယ်။ဘုရားတခုမှတော့သူကကလမာကြီးဖြစ်ခဲ့တော့အဲဒီကလမာကြီးဘုရားမှာကလာဖုန်းကြီးလိုမျိုးပဲရတာကိုယ်လူပြန်ဆက်လို့ပြည်ထောင်ဝင်နေနေတယ်ဆိုပြီးသူကအကြောင်း။ဗန္ဓမြေမှာသူကကလာအမျိုးသမီးတို့ဖြစ်ခဲ့ဘူးတော့အဲ့ဒီနေရာမှာဗုဒ္ဓဘာသာနိမ့်နေသွားတဲ့အခါဗုဒ္ဓဘာသာထွန်းခိုင်းရန်ဒီကမှာလူလာဖြစ်ပြန်ပြီဆိုပြီးသူကကောင်းမှုကုသိုလ်ပြုပြီးစီကောင်းခဲ့တဲ့အတွက်ဘုရားကြီးတော့သူကုလာခဲ့ခြင်းဖြစ်ပါတယ်နော်။ဗမာမျိုးသမီးဘုရားကိုကူးပြောင်းလာခဲ့ခြင်းဖြစ်တယ်ဒါပေမဲ့သူတွေဒီလောက်နေမပကဘဲနဲ့အတိဘက်ကိုအစိုက်ခံနေတဲ့အခါကဘာပေါင်းတော်တော်များများအထိပြီးသွားတဲ့အဖြစ်လို့ညံ့နေမှာလေသူတို့သူ့အကြောင်းကိုပြောလို့မကုန်နိုင်ဘူးဆို။ဒါပေမဲ့အနာဂတ်သွားတဲ့သူကတော့အနာဂတ်မှာယဟန်ဘုရားကိုဆုတောင်းထားပါတယ်နော်။အနာဂတ်ယဟန်ဘုရားမှာဆုတောင်းထားတဲ့အနာဂတ်ဘဝနှစ်ခုလောက်မှာပဲသူကဆုံးသတ်ရမယ်။နည်းနည်းလေးစဉ်းစားကြည့်တော့ဒီလောက်တော့အနာတရေဒုက္ခပဲတဲ့အနိစ္စခံရတဲ့တဏှာကြီးကိုနောက်တစ်နှစ်ဘဝလုံးနဲ့ဆုံးသတ်ရတော့မယ်ဆိုရင်အဲဒီဘဝတက်ကြမကောင်းဘူးနော်။ဒီကောင်လေဦးဇင်းနေပြီးပြီးတော့ခလုံးကျက်တော့နော်အဲဒီလိုအကျိုးလူတရားကြီးတဲ့ကိုတခြားကောင်းမွန်တဲ့အကျိုးတရားပါရှိသေးတယ်မရှိတော့ပါဘူးပရိသန်ယောဂမန္တထာနိယမဒုက္ခဒီမှာခလုံးကျက်လွတ်တော့မယ်ဘဝမဲ့ဒုက္ခဒီမှာခလုံးကျက်လွတ်တော့မယ်နာယမဲ့ဒုက္ခဒီမှာခလုံးကျက်လွတ်တော့မယ်ဒေယမဲ့ဒုက္ခဒီမှာခလုံးကျက်လွတ်တော့မယ်သုံးရတဲ့ဒုက္ခပူခင်းရတဲ့ဒုက္ခကိုခင်းရတဲ့ဒုက္ခပြင်းရတဲ့ဒုက္ခပြင်းရပူခင်းရတဲ့ဒုက္ခဒီမှာခလုံးကျက်လွတ်တော့ဒီတဲ့ကောင်းတဲ့အခွင့်အရေးကြီးပိုင်းရှိတယ်လေမရှိတော့ဘူးဒီလိုအကျိုးတရားတွေကိုပေးနိုင်တဲ့စွမ်းအားရှိနေတဲ့သံဃာတော်ကြီးမှာလာတဲ့ဆုံဆုံးမှပြစ်တည်တာရိုးရိုးတည်တည်နဲ့ရအောင်လိုက်ရပြီးပြင်တယ်သူကပေါ်မြအထောက်ကိုမကောင်းဘူးနော်ဒီကောင်းနေကဲဒီမှာမပြီးသေးဘူးနောက်ထပ်ပြဿနာတစ်ခုပြောချင်တာလေးရှိလားနော်ဒီလိုအကြောင်းနဲ့အကျဉ်းဆက်ဆက်ပြီးတော့အတိတ်ကြည့်လိုက်တော့လည်းအကြောင်းနဲ့အကျိုးပြစ်ဆုံးမှအကြည့်လိုက်တဲ့အကြောင်းနဲ့အကျိုးအနာဂတ်ကြည့်လိုက်တဲ့အကြောင်းနဲ့အကျိုးတို့အဲ့ဒီလိုသိတဲ့အတိတ်ဉာဏ်ကိုပြည့်စုံပြီးတော့ဉာဏ်လို့ခေါ်ပါတယ်။အတိတ်မှာလည်းအကြောင်းအကျိုးသင်္ခါရတရားအဆုပေါင်းသက်သက်ပဲရှိတယ်။ပြစ်ဆုံးမှကြည့်လိုက်တော့လည်းအကြောင်းတရားအကျိုးတရားသင်္ခါရအဆုပေါင်းသက်သက်ပဲရှိတယ်။အနာဂတ်ကြည့်လိုက်တဲ့အကြောင်းတရားအကျိုးတရားသင်္ခါရတရားအဆုပေါင်းသက်သက်ပဲရှိတယ်လို့ဒီလိုသိတယ်။အဲ့ဒီလိုသိနေတဲ့ဒီအတိတ်ဉာဏ်ကိုပြည့်စုံပြီးတော့ဉာဏ်ကောဘယ်နဲ့ကမေတ္တာတုဒ္ဓမှာလာနေတဲ့ဒိဋ္ဌိစအနုဘဂမ္မအရာဒိဋ္ဌိကိုပဲခွာနိုင်တဲ့သွားအားရှိပါသလားလို့မေးနေသူ။ဒါနဲ့တော့ဒီကိစ္စကိုဘယ်လိုတော့ဟမ်ဒိဋ္ဌိကိုပဲခွာနိုင်တဲ့ပဲထုတ်နိုင်တဲ့သွားအားရှိတာရှိပါတယ်ဒီလဲ။နာမရူပပရိစ္ဆေဒဉာဏ်ကလည်းဒိဋ္ဌိကိုပဲထုတ်နိုင်တဲ့သွားအားရှိတယ်ဒီဒိဋ္ဌိပရိကဉာဏ်ကလည်းဒိဋ္ဌိကိုပဲထုတ်နိုင်တဲ့သွားအားရှိတယ်အဲဒီသွားအားရှိပုံကိုသဘောပေါက်နိုင်ရဲ့အတွက်ဒီကံကြောင့်သပရိစ္ဆေဒသမုပ္ပန်ကြောင့်ရရှိနိုင်တဲ့အကျိုးတူတွေကိုဥဒ္ဒရဒီကျောင်းကျက်ပြိဿသမုပ္ပါဒဝရရီကိုထိုးထင်းသိတဲ့အတွက်ရရှိနိုင်တဲ့အကျိုးတူတွေကို သမောဝိသတိနေတဲ့ကရပရိသသမုပ္ပဝိဝင်းအဖွင့်ဆံနေတဲ့180ရှိ180ကိုမှလည်းဖွင့်ဆိုထားပါတယ်အလားတူပဲဥစ္စေတော့ဝိသောယိမေတဂရဒုတိယတော်ဆံနေတာ120မှလည်းဖွင့်ဆိုထားပါတယ်နော်ပုံစံတူပဲဒီနည်းနည်းလေးနှတ်ထောင်ကြည့်ကြအောင်တတဝိသတိစေသင်္ခါရသင်္ခါရစေဆရာဝိညာဏံတိဧဝံဒီတတအင်္ဂုဏတိဘာဝိနာဒုက္ခဘာဝပတိဝိယသန္တနာနုပစ္စေတောဧကတနိယောနာမအဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယောဖြစ်တဲ့နာယောကြောင့်တတ်လဲတဲ့ဖြစ်တဲ့စသည်ဖြင့်ညိုစေကနေအညွတ်အညောင်းအညွတ်အညောင်းကနေအပင်အပင်ကနေပြီးတော့ပင်စင်ကြီးထွားလာပြီးတော့နောက်ဆုံးအတိအပွင့်နဲ့အချင်းချင်းအပြင်ပြန်ရောက်သွားအဲ့ဒီပုံစံလိုပဲသူပင်ကြီးတစ်ပင်ဖြစ်လာသလိုပဲယုတ်တိနန္ဒီဟာယုံနာတန်တန်အစဉ်မပြမဲ့ဆဲပဲနဲ့အဆက်မပြတ်ဖြစ်နေတဲ့သဘောကိုဧကတ္တနိလို့ခေါ်ပါတယ်နော်ကျင်းလိုက်ကျင်းလိုက်ကျင်းလိုက်ကျင်းလိုက်ကျင်းလိုက်ပြလိုက်နဲ့လမ်းကြီးတဲ့ယုံနာတန်တန်အစဉ်ပဲအဲဒီယုံနာတန်တန်အစဉ်ကဘာလဲအကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်နေတဲ့တန်တန်အစဉ်အကြောင်းပြတဲ့ထိဆက်ပြီးတော့အကျိုးတရားတွေပေါ်လာတယ်အကျိုးတရားတွေကိုအစပြုပြီးအကြောင်းတရားတွေထပ်ပြီးဖြစ်ပြန်တယ်အဒီအကြောင်းတရားတွေကအကျိုးတရားတွေကထပ်ပြီးပေါ်လာပြန်တယ်ဒီအကျိုးတရားတွေကိုအစပြုပြီးတော့အကြောင်းတရားတွေကထပ်ပြီးတစ်ခါဖြစ်ပြန်တယ်ဒီအကြောင်းတရားတွေကအကျိုးတရားတွေကထပ်ပြီးပေါ်လာပြန်တယ်အတိတ်နဲ့အနာဂတ်ပြုစုကအားလုံးဆက်ပြီးလိုက်တော့အကြောင်းအဆက်ဆက်အကျိုးအဆက်ဆက်ပဲရှိတယ်အဲ့ဒီဘောကိုမြင်လိုက်တော့ယုံနာတန်တန်အချင်းကတရားနဲ့တန်းနေတယ်။ဒီနေ့အဖြစ်တော့နန်းနဲ့ကိုပြီးရှင်းအောင်ပြောလိုက်လို့ရှင်းတော့ဖြစ်ဖြစ်ဖြစ်ဖြစ်နဲ့နန်းနေတဲ့ယုံနာအချင်းဒီတရားနဲ့ဖြစ်နေတယ်မနောအကြည့်ချင်းဆက်တယ်။ဆက်တယ်ဆိုတာမနောအကြည့်ရဲ့နေစာလို့ပြောလို့ရဖို့ဘူးနော်။ဖြစ်ဖြစ်ဖြစ်ဖြစ်နဲ့နန်းနေတဲ့အကြည့်ကဒီတရားနဲ့တန်းနေတယ်။ဘောရစိအတန်းကြီးတရားနဲ့ဆိုတော့ဘောရစိဒီကောင်နဲ့ပြောတာမဟုတ်ဘူး။အစဉ်အတန်းအနေနဲ့တစ်ခုလေးလို့ပြောတာ။မိမိပရမအတ္တိမှာမိမိရဲ့ယုံနာတန်တဲ့အခြင်းအတန်းကတက်ခုခုဘကတရဝမှာလည်းပြုံနာတန်တဲ့အခြင်းကတက်ခုဒီဘကတရဝမှာလည်းပြုံနာတန်တဲ့အခြင်းကတက်ခုတစ်ခုနဲ့တစ်ခုရောဖြစ်မှုသူရှိကြတယ်နော်ခုယုံနာတန်တဲ့အခြင်းနဲ့ကိုယုံနာအဲ့ဒီလိုအစဉ်တန်တန်းနေတဲ့သဘောကိုသိရင်အေကတ္တနီးလို့ခေါ်ပါတယ်အဲ့ဒီအေကတ္တနီးကိုဉာဏ်တမပတ္တန္တဟိတုကလသမ္ပန္နတဗောဓမာနတသန္တနန္တအနုပိစေတဝဘောဓတောဥစ္စေတဒိဋ္ဌိပဇဟတိဉာဏ်ရင်းတမယံယဧကတာနိဘောတမံကောမောကနာမံကံသာပတ္တံတောစုမြေနိုင်ကတိရှိသောဒေတုခလတမံတေနအကြောင်းနှင့်အကျိုးဆက်ဆက်ချင်းဖြင့်ဝဒမနတဖြစ်ပေါ်ရည်နေသောတန္တနတယုံနာတန္တအစဉ်ဤလူပိစိတောဟဘောဓတောမပြမဲ့ဆက်ဖြစ်ပေါ်မှုကိုဉာဏ်ဖြင့်ထိုးသွင်းဖြင့်တည်မြဲနေခြင်းကြောင့်ဥစ္စေတာဒိဋ္ဌိဥစ္စေတာဒိဋ္ဌိမှာကိုပဇဟတိပဲဆုံး၌ဤဥစ္စေတာဒိဋ္ဌိကိုပယ်လို့ဆိုင်တဲ့သောအရှိဥဒိနာဒိဋ္ဌိကပင်ပြတ်သွားတဲ့ခေါဟုပဲဘာမှမရှိပါဘူးလို့ဒီလိုစဉ်းစားယုံကြည်နေတဲ့ဝါဒခုတော့သိလို့ရှိရင်အကြောင်းတရားတွေသင်္ခါရရှိနေအကျိုးတရားကသင်္ခါရရှိပြီးဆက်လက်ဖြစ်နေတယ်အကြောင်းကုန်မှလားအကျိုးကုန်မှာအကြောင်းတရားတွေကသင်္ခါရရှိနေတယ်အကျိုးတရားတွေကဆက်လက်ပြီးဖြစ်နေတယ်အကြောင်းတရားတွေကခေါဟုပဲဒီဆက်ပြီးကျေလွတ်ပြုနေရင်အကျိုးတရားတွေကလည်းခေါဟုပဲဒီဆက်ပြီးဖြစ်နေတယ်ပြတ်သွားတယ်ရပ်သွားတယ်ဆိုတာမရှိဘူးအတိတ်ကနေပြီးတော့အနာဂတ်ကြီးတောက်ချောင်းကြည့်လိုက်တော့အကုန်မြင်နေတော့ဘောရဆိုတာပကက်နဲ့ခေါင်းကြံပါပဲရှိတယ်။ပင်ပြတ်တော့ပါတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးဆိုတော့မှန်းနေနေတဲ့ဒီဥစ္စေတဒိဋ္ဌိကိုဒီဧကတဏီကိုဘောဓမြင်ခဲ့လို့ချင်းပယ်ဆုံးနိုင်တဲ့သွားမရှိဘူးလား။ဒီဒိဋ္ဌိကိုပယ်ဆုံးနိုင်တဲ့သွားတစ်ခုနော်။ဒါပြင်းနဲ့ဥစ္စေတဒိဋ္ဌိကိုပယ်နိုင်ပြီးတော့မိစ္ဆာပန္တောဟိတုကလသမ္ပန္နတဗုဒ္ဓမနတတန္တနနုပိစေတဧကတကေနတောတတ္တဒိဋ္ဌိဥပဒိယတိမိစ္ဆာမှန်မှန်ရင်ရင်ပတ်တန်တော်မြင်ခဲ့သည့်ဖြစ်သောခုနကတော့မှန်မှန်ကမြင်မှမှန်မှန်ရင်ရင်ဒီတော့မြင်နေပြီဆိုင်တော့ဘာဖြစ်လဲဒိဋ္ဌိပလသံသံတေနအကြောင်းနဲ့အကျိုးဆက်ဆံခြင်းဖြင့်ဘုဒ္ဓမနတဖြစ်ပေါ်နေသည့်သောတဏ္ဍာနုပိစေတတယုံနာတဏ္ဍာအစဉ်မပြတ်ဆဲခြင်းကိုဧကတကဟနာတော်တခုသည့်အစဉ်ဤစာခြင်းကြောင့်သတ္တရာဒိဋ္ဌိသတ္တတဒိဋ္ဌိကိုဥပဒိယတိဆွေယုမြေတဖြစ်နေတတ်၏မမကြီးမြင်နေမယ်ဆိုလို့ရှိရင်အကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်နေတဲ့ယုံနာတဏ္ဍအစဉ်မပြောင်းမဆဲမှုသဘာဝတစ်ခုကိုတစ်ခုချင်းအဖြစ်နဲ့သွားယူလိုက်ယူလိုက်လို့ရှိရင်သတ္တဒိဋ္ဌိကိုသွားပြီးကျွင်နေတာဖြစ်တတ်တယ်ဘာဖြစ်လဲအတ္တဒီမပြတ်မရှိပဲနဲ့အတိတ်ထက်အခိုင်အမာအဖြစ်တာအဖြစ်ရှိနေတယ်ဘဝတည်ပြီးမယ်လို့ဒီအတ္တလေးမတည်ဘူးဘဝတခုပြီးတခုဒီအတ္တလေးဒီအမြဲတမ်းကြောက်ရွံ့နေတယ်ဟုတ်ကဲ့သတ္တရာတိဒါဘာဖြစ်လို့ဖြစ်ရလဲခုနကဧကတ္တနည်းကိုပုံစံမှမမြင်လို့ဖြစ်တာယုံနာတန္တအစဉ်ဆိုတာကဖြစ်ဖြစ်ဖြစ်ဖြစ်လာနေတဲ့တန္တအစဉ်ပဲအဲ့ဒီဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့လာနေတဲ့တန္တအစဉ်ကိုဉာဏ်နဲ့မြင်အောင်မကြည့်နိုင်တော့ အတုံးလိုက်အခက်လိုက်ကြည့်မြင်နေတဲ့အတွက်အတ္တလေးဒီဒီထဲမှာရှိတယ်ဘဝတခုပြီးတခုကူးနေတယ်လို့ဒီလိုသတ္တရာဒိဋ္ဌိဘက်ကသွားဆင်းယူဆင်းယူနေတာဖြစ်တယ်လေဆက်တော့ဧကတနည်းကိုသိခြင်းဥဒ္ဒတဒိဋ္ဌိကိုပယ်နိုင်တယ်ဧကတနည်းကိုမသိခြင်းသတ္တရာဒိဋ္ဌိဖြစ်နိုင်တယ်ပြီးတော့ဧကတနည်းကိုသိရတဲ့အတွက်ဘာလို့လဲဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့်သဏ္ဍာန်ကဖြစ်တယ်ဆက်ပြီးဖြစ်သောသောသပရိကဓမ္မကသဘောတရားတွေကိုအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့သိဖို့မလိုဘူးလားဟုတ်ပါတယ်ဒီတော့သောသောသပရိကဓမ္မကသဘောတရားကိုမရှုတဲ့ပုဂ္ဂိုလ်အဖို့ဒီသတ္တဒိဋ္ဌိပယ်နိုင်မှာမဟုတ်ဒီစိတ်ဒိဋ္ဌိကြီးတယ်လို့မဉ္ဇဉ်ဘုံညာကိုဆက်နေမှာမဟုတ်ဟောဒီရင်ဖြစ်ကြတာဒီသတ္တဒိဋ္ဌိမပယ်ဘဲနဲ့မဉ္ဇဉ်ဘုံညာကရနေကြတယ်ဘာဖြစ်လို့လဲဒီသောသောသပရိကဓမ္မကသဘောတရားကိုကိုယ်ရင်းမျက်မှောက်ဖျက်ဖို့ပြီးအောင်မကျင်ကျင်မလဲမလို့ဘုရားပေါ်ရရှုနေတာဘဝကျုပ်ဒီပုဂ္ဂိုလ်မှာဒီကြောင့်ကျက်ပြိဿမှုကလည်းမသိဘူးမသိဘဲနဲ့သူကမင်းနဲ့ခွန်ညာရတယ်လားမရဘူးလားရတယ်လို့ဘုံခံနေကြတယ်ဟုတ်တယ်ဟုတ်ဒီသတ္တတိတိကောင်မှမပယ်ဆိုင်သေးတဲ့ပုဂ္ဂိုလ်သူကဒီမင်းနဲ့ခွန်ညာရဖို့လိုပါမလားအလယ်ဆုံးဒီသတိပြိဿနော်ကဲနောက်တစ်ခုအနန္တတမီးဝိဇ္ဇာဒီနာပါဏယထာတကလက္ခဏာဘောဟောဌာနန္တတအနိယောနာမဝိဇ္ဇာမလည်းလက္ခဏာရတာဘိသုပရံပရထံရှိသင်္ခါရမှလည်းလက္ခဏာတော်ဘုသူဘုရားပြတ်ခံရှိတယ်နော်ပြီးတော့အဲ့ဒီဆင်းရဲဆင်းရဲအဝိဇ္ဇာသင်္ခါရဝိညာဉ်နဲ့ရောက်တဲ့ရဏဖတ်တာဝိရဏတနာဥပဒံဘုရားသတိဂရမရဏခေါ်တဲ့ဒီပြိဿတမှုကအင်္ဂါရတ္တိမှာဆင်းရဲဆင်းရဲကိုယ်ပိုင်တဘောကလက္ခဏာလေးတွေရှိတယ်ဓာတ်တလေးတွေရှိတယ်ဘုသူဂရမပြတ်ခံလေးတွေရှိကြအဲ့ဒီတော့ကိုယ်ပိုင်တဘောကလက္ခဏာအလေးလေးကိုပိုင်းခြားမှတ်တမ်းတတ်တာကိုနန္ဒတနီလို့ခေါ်ပါတယ်ဒါကြောင့်အဝိဇ္ဇာကတိဒသင်္ခါရကတိဒဝိညာဉ်ကတိဒရှိတခုစီတခုစီတလုံးစီတလုံးစီပဲလို့ညာနဲ့ခွဲခြားသိချင်ပြီးမြင်ရင်ညာနဲ့တည်းကိုသိပြီးမြင်တယ်နော်ဆက်တော့ဉာဏ်တမပတ္တန်တော်လောဘအနုဝနာဥပါဒတတ္တတော်တတ္တတိသိင်မစဟတိဉာဏ်ရင်ဏတ္တမိကိုတမကောင်းမှုမှန်ကန်စွာပတ္တတော်မြင်နိုင်ခဲ့သည့်အဖြစ်သောလောဘအနုဝနာအတိအတိတော်ဉာဏ်ခါရတရားတို့ဥပါဒတတ္တတော်ဖြစ်မှုကိုဉာဏ်ရင်ထွန်းဖော်ပြီးမြင်နေခြင်းကြောင့်တတ္တတအတိသိင်တတ္တတိတိကိုမစဟတိပြန်လို့နိုင်၏ပြန်ဆုံးနိုင်သတ္တရာဒိဋ္ဌိကိုပယ်ဆုံးသွားနိုင်တယ်ဘယ်လိုကြောင့်လဲအဝိဇ္ဇာလည်းဖြစ်ပြက်သင်္ခါရလည်းဖြစ်ပြက်အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်တယ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်တယ်အတိအတိအကြောင်းတရားတွေအတိအတိပေါ်လာတဲ့အကျိုးတရားတွေအတိအတိဆက်ဆက်တက်ဆက်ဖြစ်နေတာကိုယ်ပရိညာမှဆုံးဖို့ပြည်တယ်ကိုယ်ရဲ့မျက်မှောက်ဆုံးဖို့ပြည်နေတဲ့အတွက်ကြောင့်အကြောင်းတရားတွေကြည့်လိုက်တော့လည်းဖြစ်ပြီးပြက်သွားတယ်အကျိုးတရားတွေကြည့်လိုက်တော့လည်းဖြစ်ပြီးပြက်သွားတယ်ဖြစ်ပြီးတော့ပြက်သွားပြီလည်းဒီအကြောင်းတရားကိုဆက်ပြီးဒီအကျိုးတရားကပေါ်လာတယ်ဒီအကျိုးများကိုဆွေးကြည့်ပြီးအကြောင်းများတွေကထပ်ပြီးဖြစ်တယ်။ဒီအကြောင်းများတွေဖြစ်ခြင်းကြောင့်အကျိုးများကပေါ်လာကြတဲ့အခါကျဖြစ်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့အပြစ်အပြစ်ထပ်ခါထပ်ခါဖြစ်နေတဲ့သဘောကိုနည်းနည်းမြင်အောင်ကြည့်နေတဲ့အတွက်သတ္တရာဒိဋ္ဌိပယ်ဆုံးနိုင်တယ်။ဘယ်လိုပယ်ဆုံးနိုင်တယ်လို့မေးတော့သူကအပြစ်အပြစ်ထပ်ခါထပ်ခါဖြစ်တယ်ဆိုတာကဟောင်းအဟောင်းထုတ်သွားမှအပြစ်ဒီတွေကထပ်ခါထပ်ခါဖြစ်။ဟောင်းနေကဖြစ်ပြီးတဲ့ပြတ်သွားတယ်။အပြစ်ကထပ်ပြီးပေါ်လာတယ်ပေါ်လာပြီးတော့လည်းဒီမှာပြတ်သွားတယ်နောက်ထပ်အစ်စ်ထပ်ပြီးဖြစ်လာတယ်အဲဒီလိုအစ်စ်အစ်စ်ထပ်ခါတက်ကဖြစ်လာဖြစ်လာဖြစ်လာဖြစ်လာနဲ့လာနေတဲ့တန်တန်အခြင်းကိုဉာဏ်နဲ့မြင်အောင်ဆန်းပြီးသိနိုင်တော့နန္ဒတနည်းကိုသွားပြီးသိအဲဒီလိုသိတဲ့ယောဂီပုဂ္ဂိုလ်အဖို့အတ္တနည်းဒီဘဝတစ်ခုကနေတစ်ခုကြောင်းနေပါတယ်ငဲပါတယ်ဆိုတော့ဒီတန်တန်ဒိဋ္ဌိကိုဆွေးယူအောင်မလားဆွေးယူတော့ဘူးဘဝတစ်ခုမပြောနဲ့စိတ်တခဏတစ်ခုကနေစိတ်တဲ့စိတ်တခဏတစ်ခုကြောင်းနေတယ်ဆိုတာမရှိဘူးယုတ်ခဏတခုကနဲ့ယုတ်ခဏတခုကြောက်နေနေဆိုတာမရှိဘူးဒီယုတ်တွေဒီနည်းကလွင့်ရည်အတ္တဆိုတာဒီယုတ်ဒီခဏအိမ်ထဲမှာလိုက်ပြီးရှားဖွေကြည့်တော့လေမတွေ့ဘူးဘုမခဏအိမ်မှာလိုက်ပြီးရှားဖွေကြည့်တယ်မတွေ့ဘူးယုတ်နံတာရှိတယ်ဒီယုတ်နံนี่ဟာလည်းရှိပြီးတော့ပြင့်နေတယ်အပြစ်အပြစ်တွေဖြစ်လိုက်ပြင့်လိုက်ပြတ်သွားပြီးအပြစ်အပြစ်ထပ်ပြီးဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားကြတယ်ပြတ်ပြီးသွားရင်နောက်ထပ်အပြစ်အပြစ်ထပ်ပြီးဖြစ်တယ်ဒီလိုအပြစ်အပြစ်ဖြစ်မှုကိုညာနဲ့မြင်အောင်ကြည့်နိုင်တဲ့ယောဂီပုဂ္ဂိုလ်အဖို့အတ္တဒီအကျင့်ကအမျက်ပြင်းနေတယ်ဗာရင်ဆိုတဲ့ဒီတက္ကရာဒိဋ္ဌိဆွေးယူပါအောင်မလားဒီဆိုတော့ဘူးဒါကြောင့်ဒီဉာဏ်တတ္တနည်းကိုသိရင်လေတက္ကရာဒိဋ္ဌိကိုမပယ်လို့နိုင်ဘူးနော်ပယ်လို့ဆိုရင်ဒါဒိဋ္ဌိဆိုအနုဘာသမှာမေတ္တာတုဒ္ဓမှာလာတဲ့ဒိဋ္ဌိကိုပယ်လို့နေတဲ့အစဉ်အကလေးတွေပေါ့နော်ကဲမိစ္ဆာပတ္တနာဧကသန္တာနာပရိဒတာပိဏသန္တာနာဒေဝနာနတ္တအေနတောဥစ္စေတာဒိဋ္ဌိဥပအလိရတိမိစ္ဆာမမာငြင်းပတ္တန်တော်မြင်ခဲ့သည်ရှိသောဧကသန္တနာပရိဒတသခုတိသောယုံနာသန္တအစဉ်နှင့်ကြောင်းရောင်းလေအစီသောယုတ်တရားနှင့်တရားကိုဗေနသန္တနာတိဟောကွဲပြားသောသန္တံရှိတဲ့ကဲ့သို့နန္ဒတကနာသောအတိအတိယူဆခြင်းကြောင့် ဩဇေတံတေတေဩဇေတံတေတေသောဥပါဒိယတိစေယီယုမီယတံဖြစ်တတ်၏မမငင်းရင်ရင်ခဲ့မယ်ဆိုလို့ရှိရင်လည်းဒီနန္ဒနဲ့ဤကိုမမငင်းသွားပြီးရင်ခဲ့မယ်ဆိုလို့ရှိရင်လည်းဩဇေတံတေတေကိုရင်သွားတတ်တယ်ဘယ်လိုရင်လဲယုံနာတဏ္ဍအရှင်တခုတည်းကြက်ရောက်နေတဲ့သဘောတည်းကိုတဏ္ဍအရှင်ကွဲပြားပြီးသူကခွဲပြားပြီးယူလိုက်ဒီဘဝဒီကိုတန်နေဟိုဘဝဟိုကိုခံနိုင်မယ်မပြောကြဘူးမန္တအရှင်ကတခုတည်းကိုနှစ်ခုခွဲပြီးယူလိုက်တဲ့အတွက်ကိုမရှိဘူးလားဖြစ်ဖြစ်ဒီဘဝဒီကိုတန်နေဟိုဘဝကြဟိုကိုခံနိုင်မယ်ဒီဘဝကယုံနာနဲ့ဟိုဘဝကယုံနာဘာမှမဆိုင်ဘူးဆိုတော့နှစ်ခုခွဲယူလိုက်ခွဲယူလိုက်တဲ့အတွက်ဒီဘဝဒီကိုတန်နေဟိုဘဝကြဟိုကိုဟိုဘဝတက်တဲ့ဒီဘဝမှာဒီကိုပဲပြတ်သွားတယ်ပုံစံတည်းတည်းပဲနိုင်သွားတယ်နန္ဒနီပြောမယ်ဒီလိုတုန်းကတော့တခါပြောခဲ့ပြီးပါပြီလူတွေလူတွေရှင်ဥက္ကဋ္ဌကြီးကလူတွေလူတွေဝါဒကိုမရည်ရင်ဒီဘက်မှာကပ္ပပြဒနာဆိုတဲ့သာဝကိတ္တဥပ္ပိကဒီကပ္ပပြဒနာကလည်းဒီတိုင်းနဲ့တော်တော်လေးများပါတယ်။ကျွန်တော်လည်းတော်တော်လေးဖြတ်ပါတယ်နော်။လူတွေများတဲ့အချိန်ခါကျတော့နောက်ပဲလူတွေလူတွေရည်ရည်တဲ့အချိန်ခါကျတော့ဒီကောင်ကိုတခြားပြန်ကုန်ဟိတ်ခြင်းရဲ့အကြောင်းပေါ်လာကြတယ်။ပေါ်လာတဲ့အချိန်ခါကျတော့ဒီကောင်မှပါတဲ့အကြောင်းအရာတွေကလူတွေလူတွေဝါဒနဲ့ကအဝင်ခွင့်ကြမဖြစ်တော့ဘူး။မဖြစ်တဲ့အခါကျတော့ဒီနောက်ကပုံနှိမ့်တဲ့ဒီကပ္ပပြဒနာကျင့်ရဲ့ဤတမ်းမှာလို့ဘာသာလေးသူးကြကြလေးရေးထားတယ်ဒီကပ္ပပြဒနာကျင့်နဲ့လာရှိသောအယူအဆများမှာရှိရှိယုံနာအရှင်နဲ့တည်ရှိခဲ့တဲ့ရှိရှိရှင်ဥက္ခရာရဲ့အယူအဆများတော့ဖြစ်ပါတယ်ယခုယုံနာအရှင်မှာတည်ရှိနေတဲ့ယခုရှင်ဥက္ခရာရဲ့အယူအဆများမဟုတ်ပါဘူးမန္တန်အရှင်တခုတည်းကိုတန်တဲ့နှစ်ခုခွဲကြပြီးယူလိုက်တဲ့အတွက်ဖြစ်မှာတော့ဒါဆိုတော့ဧကတန္တနာပတိတ္တဗိညာတန္တနာဒီဝနန္တတံရဟဏတောတန္တန်တခုတည်းကိုတန္တန်နှစ်ခုပါလို့ခွဲခြားပြီးယူလိုက်တဲ့အတွက်ကြောင့်ဩဇေတာတေတေဥပါဒိယတိဩဇေတာတေတေဥဇေတာတေတိကိုဥပါဒိယတိဆိုယူမီယတဖြစ်တတ်၏ဩဇေတာတေတိပဲကျန်သောဒီယုံနာစင်ကဒီမှာပဲပြတ်တယ်ဟိုယုံနာစင်ကဟိုမှာတက်တယ်ဘာမှမဆိုင်ဘူးဒီလိုဖြစ်သွားဩဇေတာတေတိဖြစ်သွားတယ်ဒါကြောင့်နန္ဒတ္တနိကောကောင်းမမှန်ကန်စွာသိရင်တတ္တရာတိတိကိုပြန်လို့ဆိုင်ရဆောင်းအားရှိတယ်။ကောင်းမမှန်ကန်စွာမသိခဲ့ရင်ဘုသ္တရာတိတိသိရတတ်ပြန်မယ်။ဒါတော့ဩဇေတရာတိတိကိုပြန်လို့ရင်တတ္တရာတိတိကိုပြန်လို့ရင်အဲ့အတွက်မလိုတဲ့နန္ဒတ္တနိကိုသိဖို့လိုတယ်ဆက်ပြောချင်တာနော်။နန္ဒတ္တနိကိုသိဖို့လိုတဲ့အခါကျတော့ဒီနန္ဒတ္တနိကဘယ်ဆောင်မှသိနိုင်လဲ။ဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပေါ်နေပေါ်လက္ခဏာတ္တကပြုစုပရပဋ္ဌာန်နိအသိသနိတ္တကြဘုံကံမှန်ရှိတတ်ဖို့လိုပါတယ်။ဒီလိုဒီအဝိဇ္ဇာတဏှာဥပါဒလင်္ကအဝိဇ္ဇာကြောင့်သင်္ခါရပြေပေါ်လင်္ကရကြောင့်ဝိညာဉ်ပြေပေါ်ဝိညာဉ်ကြောင့်နာယောဖြစ်ပေါ်နေကိုကမရှိဘူးလက္ခဏာရကမြစ်တုပြန်ပြန်ဆိုတာကြားတော့မကြဘူးသို့ပုဂ္ဂိုလ်တဏှာမှာဒီဥစ္စေတတိတိနဲ့တသတိတိဘယ်လိုပဲဆုံးလို့ရမလဲဒီတသတိတိဥစ္စေတတိတိတဏှာရှိနေပါရင်လည်းမညာခွန်ညာကိုဘယ်လိုရမလဲဒီနေ့ကတော့ရတယ်လို့ပြောနေတယ်နော်ဒါကြောင့်သာကပဲမှားတာချက်ကပဲမှားတာဒါကြတော့ဒီကကြီးကဝေဖန်ရမယ်အပိုင်ဖြစ်ပါတယ်နော်ဒီလိုကံကတောင်းရဟောပြမှာမာနကိုမှားတယ်လို့တော့ဟောပြဖို့လိုအပ်တယ်လို့ဒီကံကတော့သဘောပေါက်မာနကိုလည်းမှားတယ်လို့ဟောပြဖို့လိုအပ်တယ်လို့သဘောပေါက်ဘာကြောင့်မာနကိုမှားတယ်လို့မပြောရင်ပြောမဲ့ပုဂ္ဂိုလ်မရှိဘူးမာနကိုလည်းမှားတယ်လို့မပြောရင်ပြောမဲ့ပုဂ္ဂိုလ်တော့မရှိဘူးဆိုရင်တရားနာနေတဲ့ပုဂ္ဂိုလ်အမှန်နဲ့အမှန်ဘယ်လိုလုပ်ဆွဲကြရရမလဲဆက်ကြလို့မရဘူးခွဲကြရနိုင်တဲ့ပုဂ္ဂိုလ်တွေအတွက်ဒီကံကတော့ဟောပြတာနော်ကဲနောက်တစ်ခုနံပါတ်3ကြီးကတော့အဗျာပါရနည်းပဲအဗျာပါရနည်းဆိုတာကဘာလဲအဝိဇ္ဇာယသင်္ခါရမယဥပါဒိတဗ္ဗသင်္ခါရနာမဝိညာဏအမေဖြစ်သည့်ဧဝမာတိဗျာပါရဘောအဗျာပါရနယောနာမအဝိဇ္ဇာကလည်းငါးဒီသင်္ခါရပြည့်တွေကိုဖြစ်စီအပ်တယ်သင်္ခါရကလည်းငါးဒီဝိညာဉ်ကိုဖြစ်စီအပ်တယ်ဆိုပြီးတော့အဲ့ဒီအဝိဇ္ဇာသင်္ခါရစတဲ့ဒီပရိစ္ဆေသမုပ္ပါအင်္ဂါယသဘောတရားဒီမှာကြောင်းကြဗျာပါရမရှိဘူးတနည်းအားဖြင့်အဝိဇ္ဇာကလည်းငါသင်္ခါရကိုဖြစ်အောင်လုပ်ပေးရမယ်သင်္ခါရကလည်းငါဝိညာဉ်ကိုဖြစ်အောင်လုပ်ပေးရမယ်စသဖြင့်ဒီလိုကြောင်းကြဗျာပါရမျိုးမရှိဘူးအဲ့ဒီလိုကြောင်းကြဗျာပါရမရှိမှုကိုဉာဏ်နဲ့မြင်လို့ရှိရင်အဇာပါရနည်းကိုသိပြီးဤတဲ့ဉာဏ်တမပတ္တံတော်ကရဏတကာရကတအဘဝပေါ်တတ်သောအတ္တဒိဋ္ဌိမဇ္ဇခေတိဉာဏ်ရင်အဇာပါရနည်းကိုတမကောမမှန်ကန်စွာပတ္တံတော်ရှုမြင်နိုင်ခဲ့ပြီးရှိသောကာရကတပြုလုံဖန်ခြင်းနေသောအတ္တဤအဘဝဘောဓတော်မရှိခြင်းကိုဉာဏ်နဲ့ထွန်းခေါ်သိနေခြင်းကြောင့်အတ္တဒိဋ္ဌိအတ္တဒိဋ္ဌိကိုပဇာဟတိပြောဆိုနိုင်၏အတ္တဒိဋ္ဌိပြောလို့ရတော့အတ္တဆိုတာကတော့အကျဉ်းသာအဖြစ်ခွဲရန်ချက်နဲ့နှစ်မျိုးရှိတယ်ပရမအတ္တဇီဝအတ္တပရမအတ္တဆိုတာကတော့ဖန်ခြင်းခြင်းပေါ့ဖြစ်စကားနဲ့နားလည်နေအောင်ပြော ဇီဝအတ္တဆိုတာကတော့အဖန်ဆင်းခံရတဲ့အတ္တ။ဖန်ဆင်းနေတဲ့အတ္တရဲ့အဖန်ဆင်းခံရတဲ့အတ္တရဲ့အတ္တနှစ်မျိုးရှိ။ကိုယ်ဒီမှာဒီအဇာဘရဏီကိုပြန်ပြီးကြည့်လိုက်တော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့တွေ့တယ်။သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်တွေ့တယ်။ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်တွေ့တယ်။အဲဒီလိုတွေ့တဲ့အပိုင်းမှာအဝိဇ္ဇာကလည်းသင်္ခါရကိုဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြောင့်ဖြစ်ပါတာမရှိဘူး။သင်္ခါရမှာလည်းဝိညာဉ်ကိုဖြစ်အောင်လုပ်ရမယ်ဆိုတဲ့ကြောင့်ကြောင့်ဖြစ်ပါတာမရှိဘူး။မရှိတဲ့အဲ့ဒါဒီအဝိဇ္ဇာကသင်္ခါရကိုဖြစ်ပေါ်လာအောင်ဖန်ဆင်းပေးတယ်ဆိုတဲ့လုံလောက်ရမျိုးရှိသေးလား။မရှိဘူး။သင်္ခါရကလည်းဝိညာဉ်လေးဖြစ်ပေါ်လာအောင်ဖန်ဆင်းပေးတယ်ဆိုတဲ့သဘောမျိုးမရှိဘူး။ဒါအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတော့အဝိဇ္ဇာကြည့်လိုက်တော့လည်းဖန်ဆင်းခြင်းမဟုတ်ဘူးသူလည်းအနိစ္စတရားဒုက္ခတရားအနတ္တတရား။သင်္ခါရကြည့်လိုက်တော့လည်းဖန်ဆင်းခံရတဲ့တရားမဟုတ်ဘူးသူလည်းအနိစ္စတရားဒုက္ခတရားအနတ္တတရားပဲ။အဲ့ဒီဆက်ဖက်လုံးကအနိစ္စဒုက္ခအနတ္တပဲအကြောင်းပဲကြည့်လိုက်တော့လည်းအနိစ္စဒုက္ခအနတ္တအကျိုးပဲကြည့်လိုက်လည်းအနိစ္စဒုက္ခအနတ္တပဲခိုင်းမာတဲ့အဖြစ်ဒါရအတ္တတစ်ခုမှရှားလို့မတွေ့ဘူးအကြောင်းတရားပဲကြည့်လိုက်တော့လည်းအကျိုးကိုဖြစ်အောင်လုပ်မယ်ဆိုတဲ့ညာပါရမရှိဘူးအကျိုးတရားပဲကြည့်လိုက်တော့လည်းအကြောင်းမှန်တိုင်းငါဖြစ်နိုင်မယ်ဆိုတဲ့ညာပါရမရှိပြန်ဘူးနှစ်ဖက်လုံးကညာပါရအကျင်းညာပါရကြည့်နေတဲ့အတွက်ဖန်ဆင်းခြင်းဆိုတဲ့သဘောရှိအောင်ကမရှိတော့ဖန်ဆင်းခြင်းအတ္တကြီးကိုဒီအဘယ်ဘာရဏီကိုပုံစံမှန်သိတဲ့ရင်ပြည့်စုံနိုင်တဲ့ဆန်းအားရှိတယ်။အဘယ်ဘာရဏီကိုမသိနိုင်ရင်ဘာဖြစ်မလဲ။မိစ္ဆာပတ္တံတော်ယောတအတ္တိတိဒါဘာရင်အဝိဇ္ဇာတိနံတဘာဝနိယမတိတောဟိတုဘဝတ္တကအကနတောအကရိယဒိဋ္ဌိဥပတိယတိ။မိစ္ဆာမှန်မှန်ယူရင်သွားပြီးတော့သူကမြင်တယ်နော်။မိစ္ဆာမှန်မှန်ယူရင်ပတ္တံတော်မြင်ခဲ့ပြီးရှိတော့ဗျာပါရင်ကြောင့်ကြဗျာပါရသည်အတ္တတိမရှိတော့လည်းပဲအဝိဇ္ဇာတိနာအဝိဇ္ဇာသာတော်တရားတို့ဤယောတဘာဝနိယမသိတဘာဝနိယမသိတော့တဘာဝနိယမအဖြစ်ကြည့်စီရဲ့နေတော့ယောဟိတုဘာဝအကျင့်အကြောင်းရင်းဖြစ်သည့်အဋ္ဌိဖြစ်တတ်သောအကြောင်းရဲ့အဖြစ်ကိုအကဏ္ဍတော်လက်မခံနိုင်ခြင်းကြောင့်အကရိယာတေတေအကရိယာတေတိကိုဥပါတိယတိဆွေယုမီယတဖြစ်တတ်၏အကရိယာဒိဋ္ဌိပဲကိုဉာဏ်နဲ့သတ်တယ်မှန်မှန်ရင်းမြင်ခဲ့နော်အာဇာဘရဏီကိုမမြင်ခဲ့ဘူးမှမမြင်တဲ့လက်ခံမိတယ်ဆိုရင်ပေါ့။ဘာဖြစ်တတ်တယ်လို့မင်းရင်တော့အာဂရိယဒိဋ္ဌိဘက်ကိုဉာဏ်ကြွတတ်တယ်။အာဂရိယဒိဋ္ဌိဆိုတာကပြုတော်လေပြုတည်မမြင်ဘူး။ပြုတော်လေပြုတည်မမြင်ဘူးဆိုတာကဘာပဲပြုပြုအကျိုးမပေးဘူးလို့ပြောချင်တဲ့အဓိပ္ပာယ်ပေါ့နော်။ပြုတော်လေပြုတည်မမြင်ဘူးဆိုတဲ့အာဂရိယဒိဋ္ဌိဘက်ကိုဉာဏ်လက်ပြီးကြွတတ်။စွဲမိစွဲယူမိရတာဖြစ်တတ်တယ်။ဘယ်လိုလဲဆိုတော့အဝိဇ္ဇာမှလည်းသင်္ခါရကိုဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြောင့်ပြပါတာမရှိဘူး။သင်္ခါရမှလည်းဝိညာဉ်ကိုဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြောင့်ပြပါတာမရှိဘူး။တနည်းပေါင်းစုပြောမယ်ဆိုရင်ပေါ့။အတိအကျောင်းတရားလို့ခေါ်ဆိုရတဲ့ဝိဇ္ဇာတဏှာဥပါဒသင်္ခါရကံဒီမှလည်းပြစ္ဆုတ်မှအကျိုးတရားလို့ခေါ်တဲ့ဝိညာဉ်နဲ့ရုပ်သက်လာတဲ့နောက်ဖက်ကဝိညာဉ်တွေကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကြောင့်ကြောင့်ပြပါတာမရှိဘူး။ဒါကပြစ္ဆုတ်ကဝိညာဉ်နဲ့ရုပ်သက်လာတဲ့နောက်ဖက်ကဝိညာဉ်တွေကလည်းအတိကဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အကျောင်းတရားကြီးပေါ်လာခဲ့ရင်သူဖြစ်နိုင်မယ်ဆိုတဲ့ကြောင့်ကြောင့်ပြပါတာမရှိဘူး။နှစ်ဖက်လုံးမှမရှိဘူး။အလားတူပဲပြုစုပါမှာပြုစုပြုထောင်နေတဲ့ဝိဇ္ဇာရဏဥပဒါသင်္ခါရကံဒီကလည်းနောင်အနာကမှဝိညာဉ်ရဲ့လက်လက်ရဏခါတာဝိညာဉ်ရည်ကိုတို့ဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြပြပါတာမရှိဘူး။နောင်အနာကမှရှိနေတဲ့ဝိညာဉ်ရဲ့လက်လက်ရဏခါတာဝိညာဉ်ရည်ကလည်းပြုစုပါဝိဇ္ဇာရဏဥပဒါသင်္ခါရကံဆိုတဲ့အကြောင်းတရားတွေပေါ်လာခြင်းတို့ဖြစ်နိုင်မယ်ဆိုတဲ့ကြောင့်ကြပြပါတာမရှိကြဘူး။နှစ်ဖက်လုံးမှပြပါတာအကင်း။ဒါပေမဲ့အဲ့ဒီလိုပြပါတာပင်ပြင်းနေတော့လေအဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာသဘာဝအနည်းမှာသိကြသဘာဝနိယမအပြင်ပြီးပြီးနေတဲ့အကြောင်းတစ်ခုသဘာဝနိယမနိယမအပြင်ပြီးပြီးနေတဲ့ဒီအကြောင်းတရားကိုအဋ္ဌကထာလက်မခံနိုင်ဘူးကိုယ်ကကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာသူကလက်မခံနိုင်ဘူးတနည်းအားဖြင့်အဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အတိအကြောင်းတရား၅ပါးကြောင့်ဝိညာဉ်နဲ့လက်ရဏဖတ်တဲ့ဝိညာဉ်ဆိုတဲ့ပြစ္ဆုတ်ကံကြောင့်တရား၅ပါးဖြစ်တယ်ပြစ္ဆုတ်ပါမှာမြင့်စုပြထားနေတဲ့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံဤကြောင့်နောင်နာကမဝိညာဉ်နဲ့လက်ရဏဖတ်တဲ့ဝိညာဉ်ဆိုတဲ့အကြောင်း၅ခုဖြစ်မယ်သူကလက်မခံနိုင်ဘူးဒါကသဘောဝနိယမပဲသဘောဝနိယမဆိုတာကဒီအကြောင်းတရားထင်ရှားရှိခဲ့ရင်ဒီအကျိုးတရားကဘောဂုတ္တဆန်းကသဘောဝပဲဒီအကြောင်းတရားထင်ရှားမရှိခဲ့ရင်ဒီအကျိုးတရားကိုမပေါ်လာဘူးအဲ့တော့အကြောင်းတရားထင်ရှားရှိလို့အကျိုးတရားထင်ရှားပေါ်လာတာကိုသဘောဝနိယမလို့ဒီမှာပြောလို့ရင်ဖြစ်ပါတယ်နော်ဒါပေမဲ့လည်းဒီနေရာမှာသူကပါလဲသတ္တံပါရင်ကြီးနောဥဒ္ဓမူခတာသတ္တံပါရင်ကြီးနောလောင်းလန်ရှိနေတဲ့မိသည်မင်းရောဟာဘယ်ဘက်ကိုတက်တယ်အပေါ်ကိုထွက်တယ်ဒါသဘာဝနိယမနော်သဏ္ဍံပါရဝါယုနောတိရိယသမဏအသောအိုးနဲ့တကွာအထံရံနဲ့တကွာဖြစ်နေတယ်လေသွားပြီဆိုလို့ချင်းဘယ်ဘက်ကိုသွားလဲသီလကဏ္ဍသွားတောင်သွားခြင်းတော့မယ်မြောက်သွားခြင်းတော့မယ် ရှိတော်ရင်ကမယ်အနောက်ကတော့ဘာစင်ကောင်းမလဲဟုတ်တယ်မလားကန့်လန့်ဖြတ်သွားတယ်မိတို့ရဲ့သဘောကအဖို့ကိုတက်လေတို့ရဲ့သဘောကကန့်လန့်ဖြတ်ပြီးသွားတယ်ဒါကသဘောဝနည်းရမှာပဲအဲ့ဒီသဘောဝလိုပဲတဲ့နော်ဒီနာတိတော်ရထာကံပိစ္ဆုပ္ပန္နတာဟိတုဘောအဝိဇ္ဇာသင်္ချာတာပေါ်လာပါစေသင်္ခါရကဖြစ်ဖို့ဖြစ်သင်္ခါရတာတင်စားဖြစ်ပေါ်လာပါစေဝိညာဉ်ကဖြစ်ဖို့ဖြစ်ငါကတဘာဝနိယမပဲဒါပေမဲ့အဝိဇ္ဇာမှလည်းသင်္ခါရကိုဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြောက်ကြပါလားမရှိဘူးသင်္ခါရမှလည်းဝိညာဉ်ကိုဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြောက်ကြပါလားမရှိဘူးမရှိပေမရှိပေမဲ့အဝိဇ္ဇာဆိုတဲ့အကြောင်းတရားသင်္ချာပေါ်လာတဲ့သင်္ခါရဆိုတဲ့အကျိုးတရားကသင်္ချာပေါ်လာတာသင်္ခါရဆိုတဲ့အကြောင်းတရားသင်္ချာပေါ်လာတဲ့ဝိညာဉ်ဆိုတဲ့အကျိုးတရားကသင်္ချာပေါ်လာတဲ့ဒါတဘာဝနိယမအဲ့ဒီတဘာဝနိယမကိုလက်မခံနိုင်ဘူးဆိုလို့ရှိရင်တော့ဆောက်ဖြစ်တယ်အဂရိယဒိဋ္ဌိကိုသွားပြီးသွေယမိတာဖြစ်တဲ့တည်းအဂရိယဒိဋ္ဌိကတော့ပြည်တော်နဲ့ပြည်ပြီးမမြင်ဘူးဆိုပြီးတော့ပြုလုပ်နေတဲ့ကံကိုပယ်နေတဲ့ဒိဋ္ဌိမျိုးပဲဒါကြောင့်ဦးဇင်းတို့ဒီအဂရဘာနီးကိုလည်းသိဖို့မလိုဘူးလားသိလို့မလိုဘူးဒီအဂရဘာနီးကိုသိခဲ့ရင်အတ္တဒိဋ္ဌိကိုလည်းပယ်နိုင်တယ်အဂရိယဒိဋ္ဌိကိုလည်းပယ်နိုင်တယ်သွားအားရှိတယ်ဒိဋ္ဌိစအနုပါခံမအယဒိဋ္ဌိကိုပယ်လွတ်နိုင်တယ်သွားရင်ပြီးတယ်နော်ဒီသွားရင်ပြီးတယ်နဲ့ပြည့်စုံအောင်ဘာလို့ရမလဲကျန်ကျန်ပြိကမဘကကလေးတွေကြတိအောင်ရှိဖို့လုံးနေတယ်နော်ဒါနောက်တစ်ခုအေယုံဓမ္မတန်ကြီးနောက်နည်းတစ်ခုဝိသဏီပါဏာကရဏေဟိသင်္ခါရဒိနာယေဝသံဘောဖိရာတိဟိတတိအာဒိနာဝိယနာအင်းငယ်တန်တိအယံအေယုံဓမ္မတန်အယောနာမအဝိဇ္ဇာဆိုတဲ့အကြောင်းတရားသင်္ချက်ဖြစ်ခဲ့ရင်ဒီနည်းအားဖြင့်အဝိဇ္ဇာဆိုတဲ့အကြောင်းတရားသင်္ချက်ဖြစ်ခဲ့ရင်သင်္ခါရဆိုတဲ့အကျိုးတရားပေါ်တယ်တခြားအကျိုးတရားပေါ်လာလို့ဓမ္မတန်မရှိဘူးနောက်ဒီနည်းစုယူပြောမယ်ဆိုရင်ပေါ့ဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အတိအကျောင်းတရားကြီးကဖြစ်ခဲ့ရင်ဝိညာဉ်ဉာဏ်ရောသရဏဖတ်တာဝိညာဉ်ဆိုတဲ့အကျိုးတရားပဲဖြစ်တယ်။တခြားအကျိုးတရားဖြစ်လို့ဓမ္မတာမရှိဘူးနော်။ဦးဇင်းတို့ဒီခိရနှုတ်ရည်နှုတ်ရည်ကနေဖြစ်မယ်ဆိုလို့ရှိရင်တတိခေါ်တဲ့နှုတ်တန်းနှုတ်ပဲဒါရီသာဖြစ်လာမယ်တတိကြီး။တခြားတစုံတရားဖြစ်လို့ဓမ္မတာမရှိဘူး။အဲ့ဒီပုံစံအတိုင်းပဲတဲ့။အေယံဓမ္မတဏိဆိုတာကအဝိဇ္ဇာတဏှုပ္ပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်ဖြစ်ခဲ့ရင်ဝိညာဉ်နဲ့ရောတဏှာဖတ်တာဝိညာဉ်ဆိုတဲ့အကျိုးတရားတွေကထိခြားဖြစ်တာကိုမြင်တယ်။သိခဲ့တယ်။အဲ့ဒီလိုသိရင်အေယံဓမ္မတဏိကိုသိတယ်။သူဓမ္မတာနဲ့လျော်တဲ့အကြောင်းနဲ့လျော်တဲ့အကျိုးကိုသိတယ်လို့ပြောတယ်။အကြောင်းနဲ့လျော်တဲ့အကျိုးတရားထိခြားရှိဖို့မကောတာသူကသိ။နောက်တနည်းပြောရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်။သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နှယောက်ဖြစ်တယ်ဒီလိုသာသူကသိ။အဝိဇ္ဇာကြောင့်တခြားအကျိုးတစ်စုံတရားဖြစ်တာမတွေ့ဘူး။သင်္ခါရကြောင့်ဝိညာဉ်ခေါ်တဲ့အကျိုးတရားမှတပါးတခြားအကျိုးတစ်စုံတရားဖြစ်တာမတွေ့ဘူး။ဝိညာဉ်ကြောင့်နာယုတ်ဖြစ်တာလည်းတွေ့တယ်။တခြားအကျိုးတစ်စုံတရားဖြစ်တာမတွေ့ဘူး။အဲဒီစနစ်ကတော့သူကမြင်နေတယ်။အဲဒီလိုမြင်ပြီဆိုလို့ချင်းမသိလဲ။ဉာဏ်တမပတ္တောပြည့်စံရူပတ္တောဖလဝဘောဓတောအထေတုကဒိဋ္ဌိကအဂရိယဒိဋ္ဌိကမဇ္ဈဟေတိ။ဉာဏ်ရဲ့အေဝံဓမ္မတာအနိကောတမကောမောဖန်ကံသောပတ္တောမြင်ခဲ့ပြီရှိတော်။ပြည့်စံရူပတ္တောအကြောင်းနဲ့လျော်တော်အဖြစ်ဘလာဝါဘောဓတော်အကျိုးတရားကိုဉာဏ်ဖြင့်ထိုးသွင်းသိမြင်နေခြင်းကြောင့်အဟိတုကတိတိသအဟိတုကတိတိကို၎င်းအဂရိယဒိဋ္ဌိသအဂရိယဒိဋ္ဌိကို၎င်းပဇဟတိပဲဆို၌အဟိတုကကအကြောင်းကိုပဲတယ်အဂရိယဒိဋ္ဌိဆိုတာတော့လေသူလည်းအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးအကြောင်းကိုပဲရင်တော့အကြောင်းရောက်ဖြစ်တဲ့အကျိုးလည်းမရှိဘူးလို့ပြောလို့ရပါအတူတူပဲအကြောင်းကျိုးပဲတာပဲအဂရိယဒိဋ္ဌိကလည်းပြုတော်လည်းပြုပြီးမမြင်ဘူးဆိုတော့အကျိုးကိုပဲလေဆိုပြီးနဲ့အကျိုးကိုပဲလိုက်ရင်အကျိုးကိုဖြစ်ဖြစ်တဲ့အကြောင်းကိုလည်းပဲပြီးတာဖြစ်သွားတယ်အကြောင်းကျိုးနှစ်ခုလုံးပဲတဲ့ဝါရတယ်နော်ဒါကြောင့်သူကအဟိတုကဒိဋ္ဌိနဲ့အဂရိယဒိဋ္ဌိကိုပယ်ဆွနိုင်တဲ့ကံအားရှိတယ်ဘယ်လိုဆွရလဲအကြောင်းတရားတွေနဲ့လျော်တဲ့အကျိုးတရားတာလည်းဖြစ်နေတယ်ဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားကဖြစ်ခဲ့ရင်ဝိညာဉ်နဲ့ရုပ်သက်လည်းနဲ့ဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတာဖြစ်တယ်တခြားအကျိုးတရားအဆုံးတရားမရှိဘူးအကြောင်းနဲ့လျော်ကြီးတဲ့အကျိုးတာဖြစ်တယ်အကြောင်းနဲ့မလျော်တဲ့အကျိုးတရားတွေဖြစ်တာကိုမတွေ့ရဘူးမတွေ့တဲ့အတွက်အကြောင်းတရားကြောင့်အကျိုးတရားဖြစ်ပါပြီဆိုရင်အကြောင်းမရှိပါဘူးလို့ပြောယူနေတဲ့အဲဒီကတည်းကဒီကောမကောင်းပါကွာကောင်းပြုတော်လည်းပြုတယ်မညီပါဘူးလို့ပြောယူနေတဲ့အဂရိယတည်းဒီလည်းကွာကြမတော်ဘူးလားကိုယ်ကြတော့ဒီပယ်နှုတ်နိုင်တဲ့ဒီဒိဋ္ဌိတွေကိုပယ်နှုတ်နိုင်တဲ့ဆိုအာရှိဒီပရိစ္ဆေဘုရားကြောင့်ကျိုးဆက်ရှုတဲ့နော်မရှုခဲ့ရင်အဲ့ဒီဒိဋ္ဌိတွေပယ်နိုင်မှာမလားပယ်နိုင်ဘူးဒါဒိဋ္ဌိကအနုဘာကမှာဆိုတဲ့ဒီကလုံးလေးကဘလောက်တန်သွားနေလဲဆိုတာမေတ္တာထုတ်တယ်မှာလားနော်ဒီနောက်တစ်ခုမိစ္ဆာပါတန်တော်ပြည့်ပြန်လို့ဘံဖလဘုန်ရှင်အဖြစ်တော်ရတ္တကုတော်စီယတ္တကတ္တစီအတံဘဝခေနတော်အဟိတုကဒိဋ္ဌိစေဝနိယတဝါဒိသဥပါတိယတိမိစ္ဆာမှန်မှန်ယဉ်ရင်ပတ္တန္တမြင်ခဲ့သည်ရှိသောသစ္စာနရူပံအကြောင်းတရားနှင့်လျော်သောဖလဘုဒ္ဓအကျိုးတရားရဲ့ဖြစ်ခြင်းကိုအဘိဓဝါလက်မခံမူ၍ ယတံကုသောစီသံသကုသောအကြောင်းတရားကြောင့်ယတံကံတဲ့စီသံသကုသောအကျိုးတရားဤအတံဘဝဂဟဏတော်မဖြစ်ခြင်းကိုဆွေးယူမိခြင်းကြောင့်အာယတုကတိတိဇေဝအာယတုကတိတိကိုလည်းကောညေတဝါဒင်္စာညေတဝါဒကိုလည်းကောဥပဒိယတိဆွေးယူမိရတာဖြစ်တတ်၏လက်မခံနိုင်ဘူးအကြောင်းတရားနဲ့လျော်တဲ့အကျိုးတရားဖြစ်တယ်ဆိုတဲ့ဧဝံဓမ္မတာတိကိုသူကလက်မခံဘူးလက်မခံဘူးဆိုတော့ဘာဖြစ်လဲအကြောင်းနဲ့လျော်တဲ့အကျိုးတရားရဲ့ဖြစ်မှုကိုလက်မခံတဲ့အတွက်ကြောင့်ဒီဇောတကုသောအကြောင်းကြောင့်ဒီဇောတကုသောအကျိုးတရားဖြစ်တယ်ဆိုတာကိုသူကဘယ်လိုမှလက်မခံတော့လက်မခံမှုဆိုရင်ဒီပုဂ္ဂိုလ်ကအဲ့ဒီကတိတိနဲ့မြင့်တဲ့ဝါဒကိုသွားစွန့်မြင်နေတာဖြစ်တယ်။ဘာဖြစ်လို့လဲ?အဲ့ဒီကတိတိဆိုတာအကြောင်းကိုပြောတာ။အကြောင်းကိုလည်းသူကမြင့်တဲ့ဖြစ်တယ်မြင့်တဲ့ဝါဒကိုလည်းသွားစွန့်မြင်နေတာဖြစ်တတ်တယ်။မြင့်တဲ့ဝါဒဆိုတာကတော့ဦးဇင်းအဝိဇ္ဇာမာနိပိဟေတုံမိနိယတတာယသီလဂာဝီသီလဂာဝီသုံးကသောနိတတိဟိသီလရှိရသီရတိဟိဘုဒ္ဓံတိတိနိယတဝါဒင်္စဥပ္ပယတိတိဝိညာဏတ္တပဉ္စရဟံဒီမှာဖွင့်ထားတဲ့အဓိကဆရာတော်ကအဝိဇ္ဇာဆိုင်တဲ့အကြောင်းတရားတွေသင်္ချာမရှိပြီမလို့နိယတသဘောအပြင်ဖြစ်တယ်ဘယ်လိုလဲဆိုတော့သီလနိုင်ငံနဲ့ထွက်ရင်ဘာထွက်မလဲဒီဆက်လာမယ်ဂာဝီမမကလည်းမွေးပြီဆိုလို့ရှိရင်လို့ရထွက်မယ်နော်မမကလို့ရထွက်တယ်နန်းကလည်းဖြစ်ဖြစ်တယ်နော်သုတ်သွေးကလည်းဆိုရင်ခန္ဓာအင်းလေးဖြစ်ပေါ်လာတယ်ဒါဟာနိယတသဘောပဲနိယမသဘောပါပဲလို့ဘုရားကဆွေးနွေးတယ်ဒီဝါဒဒီဖြစ်လို့ဖြစ်တဲ့အခြေအနေတော့ဘာလို့ဒီနေ့ဒီဝါဒကိုဥစားပေးနေတဲ့ဝါဒသမားတွေလည်းမရှိဘူးလားဖြစ်ကြပါမယ်ဒါသဘောပါပဲအဲ့ဒီလိုနိယတဝါဒကိုသွားဆွေးယူနိယတဖြစ်တဲ့ဘာဖြစ်လို့လဲအကြောင်းနဲ့ပြောတဲ့အကျိုးဖြစ်တာကိုသူကလက်မခံဘူးဒါကြောင့်ဒီလိုဓမ္မတာနည်းကိုသိခဲ့ရင်အာဟိတုကဒိဋ္ဌိနဲ့အဂရိယဒိဋ္ဌိကိုလည်းပြန်လို့နိုင်ရမသိခဲ့ဘူးဆိုလို့ရှိရင်တော့အာဟိတုကဒိဋ္ဌိနဲ့သွားဆွေးယူမြေတာဖြစ်တဲ့နိယထဝါဒကိုလည်းသွားပြီးဆွေးယူမြေတာဖြစ်တတ်ပါတယ်။ဒါကြောင့်ဒိဋ္ဌိပဲခွန်ရေးအတွက်တနည်းအားဖြင့်ဒိဋ္ဌိပဲနှုံရေးအတွက်ဈာန်ရုပ်သက်ပရိစ္ဆာဓမ္မကသဘောတရားတွေကိုဧကတ္တဉာဏ်တတ်အနိအဇ္ဇာကာရအနိအိုဓမ္မတာနည်းခေါ်တဲ့နည်းနည်းချင်းသိဖို့မလိုဘူးလား။